Welcome to the Voice of America in Burmese.
လာမနကေမာဗီယိုအမေရိကန်တာမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဩဂုတ်လ15ရက်ပထမနေ့မနက်ခင်းတန်လွင်စီစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီကနေပြီးတော့လိုင်းဒိုမီတာ30နဲ့40 48အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်း Direct ထုတ်လင်းပေးနေပါတယ်။မအခုမနက်ပိုင်းစီစဉ်ကိုတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုင်းပါ။ဒီမနက်မှာထွက်ချတဲ့သတင်းတွေကတော့ဗြိတိသျှပါလီမန်အနီးကားနဲ့ဝင်တိုက်ခဲ့သူကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်ပါပြီ။အစ်တီနိုင်ငံကအဝေးပေးလာမှမှရှိတဲ့တရားပြူကြခဲ့တာကြောင့်လူ35ဦးသေဆုံးသွားပါတယ်။မြန်မာနိုင်ငံဗဟိုဘဏ်ကနိုင်ငံသားငွေလဲလှယ်နှုန်းသတ်မှတ်ပေးတဲ့စနစ်ဖျက်သိမ်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နေတူတင်ပြပေးသမှာဟဲ့
။ကောင်းပါခင်ဗျာအဲ့လိုမျိုးသတင်းတွေနားဆင်ကြပြီးလို့ရှိရင်ဆက်ပြီးတော့ကြားမယ်ထဲမှာဆိုရင
်စီးပွားရေးကြရတယ်ကျွန်တော်မြင်လာနိုင်ငံရေးတဲ့ပါတာပေါ့လေ US နဲ့အနောက်နိုင်ငံတွေကမော်လင့်တယ်လို့မဝင်မလာမကူကြဘူးလို့ကျွန်တော်မြင်ပါတယ်
ကျဆင်းနေတဲ့မြန်မာစီးပွားရေးကိုအစိုးရကကြားဝင်ပြီးတော့ကူညီဖို့လိုနေပြီလားဆိုတဲ့အကြောင်းဆက်သွယ်မေးမြန်းချက်တွေကဖြစ်ပါတယ်။မတကင်နာဆင်ကြရမှာပါ။အဲ့ဒါပြီးလို့ရှိရင်မြန်မာနိုင်ငံမှာနိုင်ငံသားငွေအယောင်းဝယ်ထုတ်တဲ့ကဘူဘန်ကထိန်းချုပ်မှုတွေမလုပ်တော့ဘူးဆိုတဲ့အကြောင်းထိုင်းနယ်စပ်ကုန်သွယ်ရေးမှာမြန်မာငွေတန်ဖိုးတွေထိုးစိုက်ကျဆင်းနေတယ်ဆိုတဲ့အကြောင်းဆက်လာတွေကိုနားဆင်ရဖို့ရှိပါတယ်။အင်္ဂါညတည့်ရက်လေးလိုက်စီစဉ်ကိုလည်းပြန်ပြီးတော့ထုတ်လင့်ပေးဦးမှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုစုံဝင်နေတဲ့တော်ခင်မျိုးတက်တို့ကကြေညာကြပါလိမ့်မယ်
။ဒီနေ့ငါမှာလမ်းသွားလမ်းလာတွေနဲ့စပင်းသမားတွေကိုအင်္ဂါနေ့ကကားနဲ့ဝင်တိုက်ခဲ့ပြီးနောက်ဆက်တွဲလွတ်တော်အဆောက်အုံပြင်ဘက်ကအတားအဆီးတွေကိုပါဝင်တိုက်ခဲ့တယ်လို့တန်တရားရှိခံရသူအမျိုးသားတအူးကိုလန်ဒန်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်လူ3ဦးဒဏ်ရာရသွားတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုတိုက်ခတ်ခဲ့တဲ့ကားထဲမှာတခြားသူတယောက်မှလိုက်ပါလာခြင်းမရှိသလိုတခြားလက်နက်တွေလည်းကားထဲမှာမတွေ့ဘူးလို့အာဏာပိုင်တွေကပြောပါတယ်။တိုက်ခိုက်သူဟာအသက်30နီးပါးရှိသူဖြစ်တယ်လို့ဆိုပါတယ်။ဒါဟာတမင်ရည်ရွယ်ပြုလုပ်တဲ့တိုက်ခိုက်မှုဖြစ်တယ်ဆိုတာသိကြပေမဲ့ဘာကြောင့်အခုလိုတိုက်ခိုက်တယ်ဆိုတဲ့အကြောင်းရင်းကိုမသိရသေးကြောင်းလန်ဒန်ရဲတပ်ဖွဲ့လက်ထောက်ကော်မရှင်နာမင်းကြီးနီလ်ဘတ်ဆူကသတင်းထုတ်တွေကိုပြောပါတယ်။ဘသူဖြစ်တယ်ဆိုတာနဲ့ဘာကြောင့်အခုလိုတိုက်ခိုက်တယ်ဆိုတာသိနေအောင်ရဲတပ်ဖွဲ့ကစုံစမ်းမေးမြန်းမှုတွေကိုကာရီကန်ရှင်ဘက်ကကောင်းမွန်စွာပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့လည်းနီလ်ဘတ်ဆူကပြောပါတယ်။အခုဖမ်းဆီးခံထားရသူဟာဗြိတိသျှတံပြန်အကြမ်းဖက်ဝါဒတပ်ဖြတ်ရေးအဖွဲ့နဲ့တခြားထောက်လိုင်းအေဂျင်စီတွေအကြမ်းမူလကသိရှိထားသူမဟုတ်ကြောင်းလည်းလက်ထောက်ကော်မရှင်နာမင်းကြီးနီလ်ဘတ်ဆူကပြောပါတယ်။ဝန်ကြီးချုပ်ထရေဇာမေကတော့ဝက်မင်းနစ်တာလွတ်တော်အဆောက်အဦနေ့မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုမှာထိခိုက်ဒဏ်ရာရသူတွေအတွက်ဆုတောင်းပေးကြောင်း Twitter လူမှုကွန်ရက်ကတင်ရေးသားခဲ့ပါတယ်
။အီတလီနိုင်ငံမြောက်ပိုင်းဂန်နိုဝါစိတ်ကမ်းမြေအဝေးပြေးလမ်းမှာပေါ့ကမော်ရန်တီတရားဟာအင်္ဂါနေ့ကပြင်းထန်တဲ့မုန်တိုင်းထံကြောင့်ပျို့ကျခဲ့တဲ့အတွက်အပြည့်စီတွေအောက်မှာပိတ်မိနေတဲ့သူတွေကိုကယ်တင်ဖို့အီတလီကယ်ဆယ်ရေးတွေညလုံးပေါက်ရှာဖွေနေကြပါတယ်။တရားရဲ့ကြီးမားတဲ့အပိုင်းတစ်ပိုင်းပြတ်ကျခဲ့တဲ့အတွက်တရားပေါ်ကကားတချို့ဟာအမြင့်ပေး150လောက်ကနေပြုတ်ကျခဲ့တာပါ။ကြီးမားတဲ့ကွန်ကရစ်နဲ့တမနီအပိုင်းစားတွေလည်းတရားအောက်မှာရှိနေတဲ့ဆက်မှုဝင်တွေကိုပြုတ်ကျခဲ့တာဖြစ်ပါတယ်။တည်ဆုံးသူအနည်းဆုံး26လောက်ရှိနိုင်တယ်။တချို့သတင်းတွေမှာတော့တည်ဆုံးသူအလုံးပေါင်း35လောက်ထိရှိနိုင်တယ်လို့ဖော်ပြပါတယ်။တရားပြုတ်ပြတ်ချိန်မှာပြုတ်ကျခဲ့တဲ့ကားအဆင့်ရေက30ကျော်တယ်လို့အာနာဘန်တွေကပြောပါတယ်။အပျက်စီးပုံတွေကြားကအသက်ရှင်ရရှိသူ9ယောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့မိသက်တပ်ဖွဲ့အရာရှိသူကပြောပါတယ်။တည်ဆုံးသူတွေဟာတရားပေါ်ကဖြတ်ကျော်တဲ့ကားတွေပေါ်ကဖြစ်ပြီးတော့ဘေးပတ်ဝန်းကျင်ကလူတော့တယောက်မှအသေးပြောက်မရှိဘူးလို့အနာဘင်တွေကပြောပါတယ်။ဒီတရားအီတလီနဲ့ပြင်းထန်တဲ့နိုင်ငံခြားပင်မအဝေးပေးလမ်းမကြီးပေါ်မှာရှိပါတယ်။1968ခုနှစ်မှာတရားစတင်ဖွင့်လှစ်တာဖြစ်ပြီးတဖြည်းဖြည်းယိုယွင်းလာတဲ့တရားပြုပြင်မှုအခုခါပိုခက်ခဲလာတာပါ။ဒုတိယဝန်ကြီးချုပ်ကတော့အခုအပြည့်စည်းကိုကြည့်ရင်အီတလီဟာဥရောပတမကအီးရဲ့ဘတ်ဂျက်ငွေအသုံးစည်းနှင်းကိုချိုးဖောက်နေတဲ့အချိန်နိုင်ငံအခြေခံအဆောက်အုံတွေအတွက်ငွေပိုးပြီးသုံးဖို့လိုနေပြီဆိုတာပြနေတယ်လို့ပြောပါတယ်
။အခွန်တင်းရှောင်မှုဗန်စင်ရဲ့လင်းလယ်ဖွင့်လှစ်ခဲ့မှုတွေနဲ့တရားစွဲခံထားရတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမှာစီရင်ရေးအဖွဲ့အကြီးအကဲဟောင်းပေါ်မနဖော့ရဲ့ရှင်းနေတဲ့ဘက်ကတက်တဲ့တူဦးတယောက်မှခေါ်ဆိုခြင်းမရှိသလိုသူကိုယ်တိုင်ကိုလည်းထွက်ဆိုခံခြင်းမရှိဘဲအင်္ဂါနေ့မှာသူတို့ရဲ့ခုခံခြေပမှုတွေကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။သူပေါ်တင်ထားတဲ့ဆွဲချက်18ချက်ကိုပယ်ချပေးဖို့မနဖော့ရဲ့တောင်းဆိုချက်ကိုတရားသူကြီး TS Ellis ကပယ်ချလိုက်ပါတယ်။သူ့ပေါ်အပြစ်ရှိတယ်မရှိဘူးဆိုတဲ့ခုံတမာရီအဖွဲ့ရဲ့ဆုံးဖြတ်ချက်မချခင်သူ့ရဲ့ရှင်းနေတူကဒီကနေ့ဗုဒ္ဓဦးနေ့မှာအပြစ်သတ်တင်ပြခွင့်ရှိမယ်လို့လည်းတရားသူကြီးကပြောပါတယ်။အမှုအတွက်သူ့အနေနဲ့ကိုယ်တိုင်ခုခံတင်ပြလိုပါသလားလို့တရားသူကြီးကအသက်69နှစ်အရွယ်မနဖော့ကိုမေးတာမှာမတင်ပြလို့ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ပြမှုရှိကြောင်ထင်ရှားခဲ့ရင်တော့သူ့အနေနဲ့နှစ်ရှည်တောင်းတန်ကြက်ခံရနိုင်ပါတယ်။ဒါပြင်ဒီကိစ္စနဲ့ဆက်နွယ်မှုရှိတဲ့တခြားအမှုတွေအတွက်လည်းသူ့အနေနဲ့ရှေ့လာထဲမှာထပ်မံရင်ဆိုင်ရအောင်မှဖြစ်ပါတယ်။ ထောင်းတစ်ဆက်ချက်ကိုလည်းနှစ်လပိုင်းလောက်မှာသမ္မတထွန်းရဲ့မက်ဆေ့ချ်ရှင်းရေးအဖွဲ့အတွက်အလုပ်လုပ်မပေးခင်နေ့တန်ကြာကယူကရိန်းသမ္မတဖီတာယန်နူကိုဗစ်အတွက်အလုပ်လုပ်ပေးစဉ်ရရှိခဲ့တဲ့တန်ပေါင်းများစွာသောဒေါ်လာငွေတွေကိုအခွင့်မဆောင်မဲ့ပြပနိုင်ငံကဗန်နီမှာလေးဝက်သိမ်းဆည်းထားခဲ့တဲ့ဆိုပြီးအထူးဆောင်စစ်ဆေးမှုရောဘမူလာရဲ့ရှင်းနေတွေကရုံးတော်မှာသတင်းနှစ်ပတ
တ်နေတယ်လို့တန်မြတ်ရှိမှုနဲ့အစ်စ်မြင့်စစ်တပ်အရာရှိကြီးနှုတ်ကိုဖမ်းဆီးလိုက်ကြောင်းအဆိုအရှိန်တွေကပြောပါတယ်။တန်မြတ်ရှိသူရေတွက်ဟာ34ဦးထိတိုးလာခဲ့ပြီးဒီထဲမှာဗိုလ်ချုပ်ကြီးတဦးဗိုလ်မှူးကြီးမဒူရိုအစိုးရကိုဆန့်ကျင်တဲ့လွှတ်တော်အမှ2ဦးလဲပါတယ်လို့ရှေ့နေချုပ်တရက်ဝီလျံဆက်ကအင်ကာနေမှာပြောပါတယ်စစ်တပ်အခမ်းအနားတစ်ခုမှာသမရမဒူရိုမိန်ကွန်းပြောနေတဲ့နေရာနာကမှာပလတ်စတစ်ဖောက်ခွဲပစ္စည်းတွေပါတဲ့ waiting drone ရဲ့နှစ်ဆင်းနဲ့ဖောက်ခွဲပြီးတော့လောက်ကြံမှုစူးစားခဲ့ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်အခုချိန်ထိဖမ်းထားသူ14ဦးရှိပြီးတော့လို့လဲရှေ့နေချုပ်ကပြောပါတယ်အဖမ်းခံတဲ့အရာရှိကြီးနှစ်ဦးမှာတဦးကဗင်နီဇွဲလားနိုင်ငံတော်အဆောင်တက်ကဗိုလ်ချုပ်ကြီးတဦးပါအသက်29နှစ်ရွယ်အတိုက်ခံအမတ်တဦးလည်းအဖမ်းခံခဲ့ရပြီးသူ့ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့လူသက်ဖို့စူးစမ်းမှုတွေနဲ့ဆွဲချက်တင်ထားပါတယ်ကိုလံဘီယာနိုင်ငံဘိုဂိုတာမှာရောက်နေတဲ့ထင်ရှားတဲ့တိုက်ခိုက်ဆက်တော်မှဂျူလီယိုဘော့ဂတ်ကိုဗင်နီဇွဲလားနိုင်ငံပြန်ပြီးပို့ပေးဖို့လဲဗင်နီဇွဲလားအရာရှိတွေကကိုလံဘီယာအစိုးရကိုတောင်းဆိုနေပါတယ်
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီခန့်ဒိုင်းထိုမီတာ32 kHz 9335ဒိုင်းထိုမီတာ40 kHz 9683ညဒိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာဒိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းလမီတာ20 25 30မီတာကနေဖမ်းယူနိုင်စေနိုင
်ပါတယ်။အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။အမေရိကန်ဒေါ်လာနဲ့လဲလှယ်တဲ့မြန်မာကျပ်ငွေတန်ဖိုးတိတိတသားကျဆင်းနေတဲ့အချိန်မှာပဲဘဟုပံကနေ့စဉ်နိုင်ငံခြားငွေလဲနှုန်းသတ်မှတ်ပေးနေတဲ့အစဉ်အလာကိုမနေ့အင်္ဂါနေ့ကရုပ်သိမ်းလိုက်ပါတယ်။နိုင်ငံခြားငွေလဲလှယ်တဲ့နေရာမှာဘဟုပံကသတ်မှတ်ပေးထားတဲ့နေ့စဉ်နှုန်းတဲ့3.800ခန့်နှုန်းတဲ့ကျော်ပြီးဒါမှမဟုတ်နှိမ့်ချပြီးမလဲရဆိုတဲ့ကန့်သတ်ချက်ကိုရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဒီကိစ္စကိုဘိုဘန်ကကြားဝင်ဆောင်ရွက်ပေးဖို့လိုအပ်နေကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုနေကြမှာပဲ။ဘိုဘန်ကငွေလဲနှုန်းသတ်မှတ်ပေးနေမှုကိုရုပ်တရက်ဖျက်သိမ်းလိုက်တဲ့လို့ရဟာအားအသင့်စရာဖြစ်သွားစေခဲ့ပါတယ်။အန်အေဒီအစိုးရတက်လာတဲ့2016ခုနှစ်အစောပိုင်းကာလတွေမှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1000ဝန်းကျင်နဲ့လဲလှယ်ခဲ့ရကလွန်ခဲ့တဲ့လပိုင်းအတွင်းမြန်မာကျပ်ငွေတန်ဖိုးတဖြည်းဖြည်းကျလာခဲ့ပြီးဘိုဘန်ကကြေညာချက်ထုတ်ပြန်တဲ့ဩဂုတ်လ14ရက်အင်္ဂါနေ့မှာတော့ဒေါ်လာကို1942ကျပ်ကနေ1500ပတ်ဝန်းကျင်အထိပေါက်နေကြတာပါမူအရဒါဟာမာယိုနဲ့လို့ရလို့မဆိုနိုင်ပေမဲ့လည်းမင်းကျက်သေးတဲ့မြန်မာနိုင်ငံရဲ့ဈေးကွက်စီးပွားရေးအနေအထားနဲ့နိုင်ငံခြားငွေလဲလှယ်နှုန်းဈေးကွက်အခြေအနေတွေကအချိန်အခါမှားယွင်းနေတယ်လို့ဘိုဘန်ရဲ့ဆုံးဖြတ်ချက်အပေါ်ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်။ဒါအပြင်လက်တလောမြန်မာနိုင်ငံရဲ့စီးပွားရေးမှာပို့ကုန်တဲ့သွင်းကုန်ပမာဏများနေတဲ့အတွက်နိုင်ငံခြားငွေသုံးစွဲမှုပမာဏပဲမမြတဲ့အခြေအနေတွေကြုံတွေ့နေရတာကြောင့်အစိုးရရဲ့ဘန်တာဝန်ရှိသူတွေဘက်ကခိုင်မာတဲ့စီးပွားရေးမူဝါဒ policy တွေချမှတ်ဆောင်ရွက်ဖို့အရေးတကြီးလိုအပ်နေပြီလို့လည်းစီးပွားရေးလုပ်ငန်းရှင်အတန်းဝန်ကထောက်ပြပြောဆိုကြပါတယ
်။ဒီကနေ့ဩဂုတ်လ15ရက်နေ့ကအိန္ဒိယနိုင်ငံရဲ့82ကြိမ်လောက်လွတ်လပ်ရေးနေ့ဖြစ်ပြီးအိန္ဒိယအစိုးရကလွတ်လပ်ရေးနေ့မတိုင်ခင်ကတည်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေနဲ့ထိစပ်နေတဲ့နယ်နိမိတ်တစ်လျှောက်မှာလုံခြုံရေးတွေတိုးမြှင့်ချထားတယ်လို့အိန္ဒိယကလည်းသတင်းတွေမှာဖော်ပြပါတယ်။အိန္ဒိယမြန်မာနယ်စပ်တစ်လျှောက်အာတန်ရက်ကက်တပ်တွေချထားပြီးဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်မှာတော့ BSF နယ်စပ်လုံခြုံရေးတပ်တွေကိုချထားတာပါ။အိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်မှာနယ်စပ်လုံခြုံရေးတပ်တွေကိုတိုးမြှင့်ပြီးနယ်စပ်ခေတ်တွေကိုကျော်ဖြတ်သွားလာမှုနဲ့နယ်စပ်ဒေတာလှုပ်ရှားမှုမှန်မြန်စစ်ဆေးဖို့ညွှန်ကြားထားတယ်လို့ Tripura ပြည်နယ်ရဲချုပ်ကပြောပါတယ်ဒီပြည်နယ်မှာလေဆိပ်တွေဘူတာရုံတွေကားကစ်တွေဈေးဆိုင်ကြီးတွေနဲ့လူစီကားရနေရာတွေအပြင်အဝင်ထွက်ခေတ်တွေအားလုံးအတွက်လုံခြုံရေးတိုးမြှင့်ထားပြီး CCTV ကင်မရာတွေနဲ့ရင်အသွားလာလူအသွားလာတွေကိုစောင့်ကြည့်စစ်ဆေးမှာပါညဘက်ပတ်တောင်တိုးမြှင့်လှည့်နေပြင်ပုံမှန်ကင်းလက်မှုကိုလည်းမပြတ်လုပ်ဆောင်မယ်လို့ပြောပါတယ်နေဆက်တိုင်းကာယံမထားတဲ့အိန္ဒိယမြန်မာနေဆက်မှာတော့အာတန်ရိုင်ဖယ်တပ်တွေကိုတက်လန့်ထားတယ်လို့အိုက်ဇောကအာတန်ရိုင်ဖယ်တပ်အရာရှိသူကပြောပါတယ်ထရီပူရာမက္ခာယာလာမီဇိုရမ်နဲ့အာတန်ပြည်နယ်တွေဟာဘင်္ဂလားဒေ့ရှ်နဲ့နယ်စပ်ကီလိုမီတာ1800ကျော်ထိစပ်နေသလိုမီဇိုရမ်မဏိပူနာဂလန်နဲ့အရူနာချာပရာဒက်ရှ်ပြည်နယ်တွေကတော့မြန်မာနဲ့နယ်စပ်ကီလိုမီတာ1600ကျော်ထိစပ်နေတာဖြစ်ပါတယ်။လုံခြုံရေးတိုးမြင့်မှုကိုဩဂုတ်လ17ရက်နေ့တည်လှုပ်မှာပါ
ထိုင်ဝမ်သမ္မတဟာအခုသတင်းပတ်တွင်လော့စ်အန်ဂျလိစ်မြို့ကိုရောက်နေပြီးဒါဟာ15နှစ်တင်ထိုင်ဝမ်သမ္မတတဦးအနေနဲ့အမေရိကန်ပြည်ထောင်စုမှပထမဆုံးအကြိမ်အဖြစ်အများပြည်သူရှေ့မှစကားပြောကြားခြင်းဖြစ်ပါတယ်။ဒါအမေရိကန်နဲ့ထိုင်ဝမ်အကြားဆက်ဆံရေးတိုးတက်လာတဲ့လက္ခဏာလည်းဖြစ်ပါတယ်။ထိုင်ဝမ်သမ္မတဆိုင်အင်းဝမ်ဟာအမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံပြီး တနင်္လာနေ့အင်္ဂါနေ့ဒီမှာလဲထိုင်ဝမ်နဲ့ဘဝအမေရိကန်နိုင်ငံသားတွေနဲ့တွေ့ဆုံလာကြောင်းဒီအစိုးရရဲ့တရားဝင်ကန့်ကွက်မှုတွေထွက်ပေါ်လာခဲ့ပါတယ်ဒီအတို့ကထိုင်ဝမ်ကျွမ်းဟာပြည်မကြီးကခွဲထွက်သွားတဲ့စိတ်ပိုင်းအဖြစ်သတ်မှတ်ထားတာပါအမေရိကန်အစိုးရတွေကယာတုကြီးငယ်မရွေးအရာရှိတွေထိုင်ဝမ်ကိုတရားဝင်တွားရောက်ခွင့်နဲ့ထိုင်ဝမ်ကအစ်မအရာရှိတွေနဲ့အမေရိကန်က ီတညွတ်တဲ့အတီးပြုတ်ပြတ်ထန်းလိုက်ပြီးတဲ့နောက်တရုတ်နဲ့အမေရိကန်ကြားသဘောထားကွဲပြားမှုတွေကြီးထွားလာနေပါတယ်။သမ္မတဆိုင်အင်းဝမ်အခုလာရောက်တဲ့ခီးစဉ်ဟာအဲ့ဒီခီးသွောက်ခွင့်ဥပဒေကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးအတီးပြုတ်ပြီးနောက်ပိုင်းပထမဆုံးလာရောက်ခြင်းဖြစ်ပြီးနှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ရေးအမေရိကန်လွှတ်တော်အမတ်တွေရဲ့ထောက်ခံအားပေးမှုတွေလည်းရှိနေပါတယ်
။အကာတာခီးကိုခီးတဲ့တင်ပြီးပထမဆုံးစတင်ပြန်တမ်းမဲ့ SpaceXDragon အာကာသယာဉ်နဲ့လိုက်ပါရတာဟာတက်တက်မှတခါဂျုံနောင်ဂျုံခဲအခွင့်ရတခုလို့အာကာသယာဉ်မှုတွေကပြောပါတယ်အာကာသယာဉ်မှုတွေကလာမယ့်နှစ်ထဲမှာပထမဆုံးခီးတဲ့တင်အာကာသလွန်ပြိုင်ရင်ကိုမောင်းနေပြီးခီးတဲ့တွေကိုအာကာသရဲပို့ပေးပြီးအမေရိကန်ပြည်တော်စုကိုပြန်လည်တည်ဆောင်လာနိုင်ဖို့အတွက်စီစဉ်နေတာဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်တဲ့တော်ခင်မျိုးသက်တို့ကြီးညာခဲ့ကြတာပါအခုတော့သတင်းလှော်တွေကိုတင်ဆက်ပေးပါတော့မယ်မြန်မာသတင်းတွေမလာခင်မှာကိုရီးယားသတင်းနဲ့စပါမယ်တောင်နဲ့မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေနောက်လာတဲ့မှာနောက်တစ်ချိန်တွေ့ဆုံကြပါလိမ့်မယ်ဘယ်နည်းဆိုတာမသေးကြသေးပေမဲ့လည်းမြောက်ကိုရီးယားနိုင်ငံပျွန်ယန်မြို့တော်မှာတွေ့ဖို့တော့စီစဉ်ထားကြပါပြီနျူကလ িয়ার စီစဉ်ဖက်သိမ်းရေးနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကတည်တာတဲ့လှုပ်ဆောင်မှုတွေမမြင်ရသေးလို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ဒါပေမဲ့လည်းတောင်နဲ့မြောက်ကိုရီးယားကောင်းဆောင်တွေတွေ့ဆုံကြတာအမေရိကန်နဲ့ထိဆက်ဆက်ဆံမှုတွေအရင်ကတည်းကပိုပြီးတော့ရှိလာတာတွေကတော့အစိုးရကအကောင်းလို့မြင်ရမယ်သဘောရှိပါတယ်။နောက်ဆုံးချင်းတွေဘလို့ရှိတဲ့ဆိုတော့ကိုကြည့်ကြအောင်ပါ။ကိုရီးယားစစ်ပွဲတရဝင်းအဆုံးတက်ရေးကြီးညာဖို့မြောက်ကိုရီးယားကိုအချင်းချင်းတိုက်တွန်းပြောဆိုနေလာခဲ့ကြတာကြားပါပြီ။စစ်ပွဲတရဝင်းအဆုံးတက်ရေးအတွက်အပြန်လှန်ယုံကြည်မှုတွေတိုးပွားနေဖို့လိုသလိုနျူကလ িয়ার ဖြတ်သိမ်းရေးလုပ်ငန်းစဉ်တွေဟာလည်းတိုးတက်နေဖို့လိုပါတယ်။ပြီးခဲ့တဲ့ဇွန်လ12ရက်နေ့ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့စင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ပြီးတော့သဘောတူညီခဲ့ကြတဲ့နျူကလ িয়ার ဖြတ်သိမ်းရေးစီစဉ်ကိုအကောင့်ထည့်ဖို့ရေးမှာအမန်တကယ်တရှိဖြစ်ပျက်နေတာတွေအပေါ်မှာအမေရိကန်ဘက်ကလက်ခံယုံကြည်သင့်တယ်လို့တောင်ကိုရီးယားဆိုရပိုင်းယုံဟပ်သတင်းကဆိုပါတယ်မြောက်ကိုရီးယားနဲ့ဆက်ဆံရေးဆိုင်ရာဝေဖန်သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ကိုယုံဟပ်သတင်းမှာတင်းနာနေတုန်းကဖော်ပြထားတာပါမြောက်ကိုရီးယားနဲ့ဆက်ဆံရေးတွေတိုးမြင့်နေတယ်ဆိုပေမဲ့လည်းတစ်ဖက်မှာကပြစ်ဒဏ်ခတ်ရေးယူတာတွေကိုလည်းမြောက်ကိုရီးယားကိုဆက်ပြီးတော့လုပ်နေတဲ့ပုံစံကတော့အဆက်အဟမရှိလာဘူးလို့စောင်းမမသတိပေးရေးသားထားပါတယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေတုံးချိန်မြောက်တွေ့ဆုံကြဖို့သဘောတူညီခဲ့ပြီးတဲ့နောက်ပိုင်းဒီစောင်းမယုံဟပ်သတင်းမှဖော်ပြလာတာပါ။ Washington DC အခြေစိုက် Center for the National Interest ဌာနကကာကွယ်ဆိုင်ရာလေ့လာမှုအဖွဲ့ရဲ့ညွှန်ကြားမှု Harry Gazanis ကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားမှာတောင်ကိုရီးယားကဝင်ပြီးတော့စစ်ဆက်ပေးချင်နေပုံရတယ်လို့ဆိုပါတယ
် Seems like the North Koreans want a lot of concessions up front before they're willing to really even talk about
မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်တဲ့ညှိနှိုင်းဆွေးနွေးမှုတွေမှာသမ္မတ Trump အစိုးရကပြောနေတာကနောက်ကြောင်းပြန်မလှည့်တဲ့အစီအစဉ်ဖြစ်ရမယ်ဖြတ်သိမ်းမှုလုပ်ငန်းတွေတကယ်ဟုတ်မဟုတ်စီစဉ်နိုင်ရမယ်နျူကလ িয়ার အစီအစဉ်ကိုလုံးဝအဆုံးစအောင်ဖြတ်သိမ်းရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဖြစ်ပါတယ်မြောက်ကိုရီးယားဘက်ကတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စကိုတကယ်တမ်းအသေးစားမပြောကြခင်မှာသူတို့ကိုအချိုသက်ဆက်ဆံမှုတွေအကြီးအကျယ်လုပ်ပေးစေခြင်းပုံရပါတယ်။ဆိုတော့ဝါရှင်တန်နဲ့ပျုံယန်အကြားမှာအမြင်တွေဆန့်ကျင်မဲ့ဖြစ်နေတာသိထင်ရှားပါတယ်။ဒီကွာဟာချက်ဖြစ်နေတာကိုတောင်ကိုရီးယားကဂျာဝင်စစ်ဆက်ပေးခြင်းပုံရပါတယ်။ဘာတွေဖြစ်လာမလဲဆိုတာကတော့မကြခင်ကျွန်တော်တွေ့ရပါလိမ့်မယ်
။နောက်လာတဲ့မှာတွေ့ဆုံကြမဲ့တောင်မြောက်ကိုရီးယားထိပ်သီးတွေ့ဆုံဆွေးနွေးမှုဟာဘယ်သူအကျိုးအတွက်ပို့ပြီးတော့များလိမ့်မယ်ဆိုတာထက်ကောင်းဆောင်နှစ်ဦးစလုံးကအကျိုးတူလိုလားမှုတွေနဲ့တွေ့ဆုံခြင်းနေကြတာလို့ Harry Gazanis ကသုံးသပ်ပါတယ
် See it's mutual I think for Moon in South Korea you know his popularity has dipped a little bit the economy is
ကျွန်တော်ကတော့နှစ်ဖက်လုံးအကျိုးတူလိုလားမှုတွေရှိနေတယ်လို့ထင်ပါတယ်တောင်ကိုရီးယားသမ္မတမွန်ကသူ့ရဲ့လူကြိုက်များမှုနှုန်းကနည်းနည်းကျလာနေတယ်စီးပွားရေးအခက်အခဲတွေပြဿနာတွေကလည်းတောင်ကိုရီးယားမှာနည်းနည်းဆလာနေပါပြီကင်ဂျုံအွန်းအတက်ကတော့သိရှင်းပါတယ်သူကတောင်ကိုရီးယားရဲ့ယင်းနှိမ့်ပြောင်းမှုတွေကိုတကယ်လူချင်းနေတာပါသမိုင်းတွင်မဲ့လှုပ်ဆောင်ချက်အမွေနှစ်တွေလည်းထားခဲ့နိုင်ဖို့သူကကြိုးစားနေပါတယ်။နိုင်ငံတကာကနေသူ့ကိုတည်ဝင်လက်ခံပြီးဆက်ဆံနိုင်အောင်လဲကင်ဂျွန်အွန်းကကြိုးပမ်းနေတာပါ။အဲဒါကြောင့်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကနောက်တစ်ကြိမ်သူတို့ထပ်တွေ့ဆုံကြရေးအကျိုးတူလိုလားမှုတွေရှိနေတယ်လို့ထင်ပါတယ်
။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်တွေမစခင်တခြားလိုချင်တာတွေကိုမြောက်ကိုရီးယားဘက်ကတောင်းဆိုနေတာတွေကတကယ်တမ်းတော့လည်းမဆန်းပါဘူးလို့ကာကွယ်ဆိုင်ရာလေ့လာသုံးသပ်သူ Harry Gazanis ကပြောပါတယ
် I'm not surprised. I mean, the North Koreans have been very clear in a lot of their public statements that
ကျွန်တော်တော့မအောင်ပါဘူး။နောက်ကရလူသစ်စင်ရတေဝင်ထုတ်ပြန်ချက်တွေထဲမှာနျူကလ িয়ার လက်နက်ဖြတ်သိမ်းကိုလူလူလာလာလုပ်ချင်တယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပါတယ်။ဒါပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်မစခင်သူတို့လူချင်းသားတွေကကိုရီးယားစစ်ဘက်ကိုတေဝင်အဆုံးသတ်ချင်တာတို့သူတို့ကိုအေးအေးဒဏ်ခတ်ထားတာကိုပြန်လည်ယူသိမ်းပေးစီချင်တာတို့တွေရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံကိုနိုင်ငံတကာတခြားနိုင်ငံတွေနဲ့ဒန်းတူတည်ဝင်အသီးမှတ်ပြုပြီးအယောတဝင်ဆက်ဆံမှုတွေသူတို့လိုလားနေပုံရပါတယ်
။ပြီးခဲ့တဲ့ဧပြီလမှာပထမဆုံးအကြိမ်ဖြစ်တောင်နဲ့မြောက်ခေါင်းဆောင်နှစ်ဦးတွေ့ဆုံခဲ့ကြတဲ့ကကိုရီးယားစစ်ပွဲကိုတည်ဝင်အဆုံးသတ်ရေးကြေညာကြဖို့နှစ်ဖက်ဆွေးနွေးပြီးတော့သဘောတူညီမှုရခဲ့ကြပါတယ်။နောက်လာတဲ့မှာထပ်ပြီးတော့မတွေ့ကြခင်လောလောဆယ်မှာတော့1953ခုနှစ်ကိုရီးယားစစ်ပွဲကာလကလေးကကွဲကွာနေခဲ့ကြတဲ့နှစ်ဖက်မိသားစုဝင်တွေပြန်ပြီးတော့တွေ့ဆုံနိုင်ရေးကြိုတင်စီစဉ်မှုတောင်ကိုရီးယားဘက်ကရှေ့ပြေးအဖွဲ့တစ်ခုမြောက်ကိုရီးယားနိုင်ငံကိုထွက်ခွာသွားပါပြီ။အဲ့ဒီစီစဉ်မှာတော့တနိုင်ငံစီကတစ်ဖက်ကိုလူတရာစီပါဝင်ကြမဲ့မိသားစုပြန်လည်တွေ့ဆုံကြရေးစီစဉ်မဲ့ဖြစ်ပါလေ။နိုင်ငံချောင်းငွေရောင်းဝယ်တဲ့နေရာမှာဘိုးဘန်သတ်မှတ်ချက်ပေါင်းထားရှိတာကိုပဲဖြစ်တဲ့ကြောင့်မြန်မာနိုင်ငံဘိုးဘန်ကကြေညာခဲ့ပါတယ်။အမေရိကန်ဒေါ်လာလဲတဲ့နှုန်းမြင့်နေတဲ့အချိန်မှာဘိုးဘန်ကနိုင်ငံသားငွေလဲမှုထိန်းချုပ်တာကိုလုံးဝပယ်ဖျက်လိုက်တာကဘာကြောင့်လဲဒီလိုပယ်ဖျက်လိုက်လို့နိုင်ငံသားငွေလဲလှယ်မှုဈေးကွက်ဘာတွေမျှော်လင့်စရာရှိလာမလဲစတာတွေကိုသိနိုင်ဖို့ဘိုးဘန်ဒုဥက္ကဋ္ဌတာဝန်ယူခဲ့ဘူးသူဦးတန်းလွင်ကိုကိုတားညုံကမေးထားပါတယ်အရင်ဆုံးတော့နိုင်ငံသားငွေလဲတဲ့နှုန်းနဲ့ပတ်သက်ပြီးတော့ဘိုးဘန်ရဲ့သတ်မှတ်ချက်ပေါင်းကဘယ်လိုလဲဆိုတော့ဦးတန်းလွင်ကအခုလိုဆက်ရှင်းပါတယ
်တဘောတရားကဘာလဲဆိုတော့ဒီ reference rate ကိုလာလာဘိုးဘန်သတ်မှတ်တဲ့နှုန်းဟိုမှာဘယ်လောက်ပေါ့ဒီနေ့ပေါက်ဈေးမှာဘယ်လောက်ရှိတယ်အဲ့ဒီပုံမှာမှာပုံကြီးကဘာဖြစ်စေဒီငွေလဲလဲကောင်တာပေါ့နော် money changer ကြီးခေါ်တော့ပေါ့အဲရောက်လာဆိုရင်ကိုကဟဲ့လားဟို plus 0.8% တက်မကျော်ရပါဘူးဝယ်လဲဆိုရင်လည်း
ဟိုကဘိုးဘန်သတ်မှတ်ထားတဲ့နှုန်းကဘိုးဘန်သတ်မှတ်ထားတဲ့နှုန်းအခြေခံ
ဒါပေါ့ဒီဒီ reference rate ဆိုတော့ဒီဂျာတွင်းမှာပေါ့
ဟ
ို plus or minus ဆိုတော့အဲ့ဒီကမကျော်啊နောက်ဒီအောက်ထက်မမမဒီအောက်ထက်မကျော်啊ဆိုအပေါ်နဲ့အောက်ကိုသတ်မှတ်ပေးတဲ့နှုန်းပေါ့နောက်ပိုင်းကျတော့လဲလဲနှုန်းတွေအတက်ကျတယ်များလာတော့ဘိုးဘန်သတ်မှတ်တဲ့နှုန်းတွေကွာခြားတဲ့အချိန်မှာဒီခုပေါင်းကကြော်ကြော်သွားတာပေါ့ဒီအဖို့ပြတဲ့အတွက်တခါဒါအေးအေးမယ်လို့ဘာလို့ဒါတခါလေဟိုတတိပေးတာလို့ဖြစ်လာတာပေါ့ကြည့်ရတာကဒါဆိုရင်တော့ဒီတိုင်းဖြစ်နေတော့မကောင်းဘူးအဲ့တော့အကောင်းဆုံးကတော့ဈေးကွက်မှာပေါက်နေတဲ့ဟာလားခုနအဲချိန်ဈေးဝယ်ချိန်ဈေးရောင်းပေါ့အဲ့ဒီအဲ့ဒီပုံစံနဲ့ဒါဈေးကွက်စီးပွားရေးအခြေခံသဘောတရားပါပဲအဲ့ဒါနဲ့ပဲသူကသူလွတ်လွတ်လပ်လပ်ရောင်းတာလို့ဝယ်တာလို့လုပ်ပစီတော့ကျွန်တော်မပါတော့ဆိုတဲ့ပုံစံမျိုးနဲ့ဒီခုနပြောတဲ့သတ်မှတ်ချက်ကိုသူကဖယ်ဖြတ်ပေးလိုက
်ဥပမာဆိုရင်ဘိုးဘန်ဒီကနေ့1300သတ်မှတ်လိုက်မယ်ဒါပေမဲ့သတ်မှတ်ချက်စံလေးတစ်ခုထားထားခြင်းအဖြစ်သူတို့ကြော်ရင်အောင်မှအလွန်မင်းကြော်သွားတဲ့ဟာမျိုးမဖြစ်နိုင်အောင်မထိမထားနိုင်ဘူးလားအခုလို့လွတ်ပေးလိုက်ခြင်းအဖြစ်ပုံစိုးမသွားနိုင်ဘူးလား
ခုနဈေးကွက်စီးပွားရေးစနစ်မှာတော့ဒါထုတ်တင်လုပ်ထိုက်တယ်လို့ရပါဒါပေါ်ပါမားတယ်လို့တော့ပြောလို့မရအောင်အဲတခုပဲရှိရအချိန်ကာနဲ့အဲကျွန်တော်ရဲ့ရေးကွက်နေထားကြတော့သူကအဲ့ဒါမတုံ့တက်မိတာအဖြစ်ဖြစ်နိုင်တယ်ရေးကွက်စီဝါရေးစနစ်တင်သုံးတယ်နိုင်ငံတော်တော်များများမှာရေးကွက်ကတော့ရင်းကျက်သွားပြီနော်ရေးကွက်ကတော့သူထိန်းသွားတာဒါတော့ပေါ်ပါလိုက်ပြီးတော့ဆော့ပြည်ကမလိုတော့ဘူးဒါပေမဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးကြတော့ဥပမာ frontier economy ပေါ့နော်အခုမှရေးကွက်စီဝါရေးစနစ်ကိုစပြီးတော့တင်သုံးနေနိုင်ငံအော်နောက်ပြီးတော့ခုနမနက် foreign exchange market တွေလည်းပြည်ပြင်းမရှိသေးတဲ့နိုင်ငံအတွက်ကတော့နော်ဈေးကွက်ကတိတ်ပြီးတော့ရင်းချက်မှုမရှိဘူးအထင်းတစ်ခုတစ်ခုတော့နည်းနည်းထားဖို့လိုတယ်ဘူဘန်ကလောလောဆယ်ဒီတတ်မှတ်တယ်38ရာခိုင်နှုန်းအဲ plus and minus ပေါ့လေအပေါ်နဲ့အောက်ဒီဆိုရဒီ net တွေအချင်းတယ်ပေါ့ bandwidth ခေါ်တာပေါ့အဲ့ဒါချင်းတယ်အဲ့ဒါနည်းနည်းချဲ့ပြီးပါဟာလာဥပမာ200ရာခိုင်နှုန်း300ရာခိုင်နှုန်းအပေါ်200ရာခိုင်နှုန်းဒါမှမဟုတ် 300 ရာခိုင်နှုန်းအောက်က200ရာနဲ့300ရာနဲ့လို့မကောင်းဘူးလားအဲ့ဒါဆိုတော့နည်းလေးတော့ဟိုအတက်ရှူချောင်းတာပေါ့ဗျာ
လက်တွေ့ဈေးကွက်ထဲမှာတော့တကယ်တမ်းဒေါ်လာနဲ့ပတ်သက်လို့ value ဟာရောင်းလို့ဟာဘယ်လိုများအခြေအနေရှိလဲခင
်ဗျကတ်တာဒီမှာတခုအားနည်းချက်ရှိတာပါလဲဆိုတော့ကျွန်တော်ဒီမှာဟိုနိုင်ငံခြားငွေကြေးဈေးကွက်ပေါ့အဲ့ဒါကပြည်ပြင်မဖြစ်သေးဘူးဒီမှာကျွန်တော်က interbank market လောက်ပဲရှိသေးတယ်အဲ့တော့ပြည်ပြင်မဖြစ်သေးတဲ့အချိန်မှာတော့ဒီခုနပြောတဲ့နည်းဒီခုနဒေါ်လာ supply နည်းလာပြီဆိုရင်ဝယ်ဖြည့်တဲ့ operation ပေါ့ကျွန်တော်တို့ကခုနနိုင်ငံသားတွေဝယ်ပြီးတော့မှဖြစ်တဲ့စနစ်မျိုးတွေကတိတ်ပြီးတော့မထွက်ကြသေးဘူး။ဈေးကွက်မှာသူက ပေါ်ကျအဖက်မှာကရှိလာပါဒါပြင်ဖြစ်မှာကိစ္စလေကုအနေထားကဒီငွေကြားဒီငွေလေးတဲ့နှုံးကိုထိန်းချုပ်ဖို့ကြိုးစားတာပေါ့အရင်တော့ကဆက်ဆိုးကလက်ထက်တုန်းကအဖီစီဆိုပြီးတော့ကျွန်တော်ကာရိုစီတမျိုးသူထွင်ခဲ့တာရှိပါတယ်ဒါပေမဲ့အောင်မြင်ဘူးပေါ့နော်အဲ့တော့အခုအနေထားမှာဘိုးပန်းနေတဲ့တကယ်လုတ်တဲ့နေဟာမျိုးပေါ့နော်ဒီတနည်းပဲရှိလားတခြားနည်းရောပါများရှိနိုင်ပါလဲခင်ဗျာအဲ့တော့လည်း
ကိုတည်နေတော့လုတ်ချင်တယ်ဆိုရင်ဆန္ဒရှိလို့ရှိရင်တော့တော်ရွက်တဲ့နည်းနဲ့ပဲတော့ပါပဲကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကတော့ဦးတန်းလင်းကဘိုးဘံမှာလဲတာဝန်ယူခဲ့ဘူးသူဆိုတော့ဘိုးဘံကအခုလိုဒီတတ်မှတ်ချက်ပေါင်းဆောင်ရွက်ချက်ကိုပေးပြီးတော့မှာသာနဲ့သူပယ်ဖြတ်လိုက်တာပေါ့ဒီ၃ရက်တမရှိရတယ်တော့တတ်မှတ်ထားတော့ပယ်ဖြတ်လိုက်တဲ့ကိစ္စလုတ်ရတဲ့ပတ်သက်လို့
ဒီဘက်ကျင်တာတော့ဘောတရားဆိုတာဒါတုတ်တင်တဲ့ကိစ္စပဲလုတ်တဲ့အချိန်ကတင်မတင်ဆိုတာဒါစဉ်းစားဖို့လိုတော့ဘယ်လိုလဲအိမ်ဘက်ကလည်းသူအကြံပေးနေတာပဲလေအခုဖြစ်လာရင်မေဂျာစီဘာဆက်ယူလဲဘာလို့ဆိုတာဒါသူတို့ကလည်းရှိပြမှာရှိပါပါဒါပေမဲ့ဟိုကျွန်တော်ကဖြစ်စေချင်တာကဟာလာဘူဝါဒီလိုလုပ်မယ်ဆိုရင်တော့နည်းနည်းဟိုပုံပုံလေးလေးပေါ့
ထိကျော်တာနည်းနည်းပို့လို့ရမလားလို့ဒါအဲ့လိုလဲစဉ်းစားပြီးပါဘိုးဘန်ဒုက္တာဟောင်းဦးတန်းလွင်ရှင်းပြခဲ့တာပါမြန်မာနိုင်ငံမှာစီးပွားရေးအရဥဆောင်မှုအားနည်းနေပြီးတော့လက်ရှိကြဆင်းနေတဲ့စီးပွားရေးခြေနေအရအစိုးရကအရေးပေါ်ကြားဝင်ပြီးတော့ဆောင်ရွက်ပေးဖို့လိုအပ်နေပြီလို့အစိုးရဘဏ္ဍာရေးဌာနအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့ဥက္ကန်ထွန်းကပြောပါတယ်မြန်မာနိုင်ငံမှ
ဒီကိစ္စကိုဘိုးဘန်ကဇာဝင်ဆောင်ရွက်ဖို့လိုအပ်နေကြောင်းစီဝါရေးပညာရှင်တွေကထောက်ပြပြောဆိုနေကြမှာပဲဘိုးဘန်ကငွေလဲနှုန်းတတ်မှတ်ပေးထားတာကိုဖျက်ဖြစ်လိုက်ကြောင်းဘဟုဘန်ကမနေ့ဩဂုတ်လဆက်လျက်နေ့မှာရုတ်တရက်ကျင်းလာလိုက်တာပါဒီကိစ္စကိုဘိုးဘန်ကဇာဝင်ဆောင်ရွက်ဖို့လိုအပ်နေကြောင်းစီဝါရေးပညာရှင်တွေကထောက်ပြပြောဆိုနေကြမှာပဲဘိုးဘန်ကငွေလဲနှုန်းတတ်မှတ်ပေ ကျွန်တော်တို့ရဲ့ဈေးကွက်စီးပွားရေးအနေအထားနဲ့နိုင်ငံခြားငွေလဲလှယ်လုံးဈေးကွက်အခြေအနေတွေကအချိန်အခါမှားယွင်းနေတယ်လို့ဘိုးပန်းကကြေညာချက်ထုတ်ပြန်တဲ့ဩဂုတ်လ14ရက်အင်္ဂါနေ့မှာတော့တတော်လာဝတထောင်900လေးစက်နှစ်ကြာကနေ1950ခုနှစ်ပေါက်နေခဲ့တာပါမူအရဒါဟာမာယွင်းနေလို့ရလို့မဆိုနိုင်ပေမဲ့မရင်ကျက်သေးတဲ့မြန်မာနိုင်ငံရဲ့ဈေးကွက်စီးပွားရေးအနေအထားနဲ့နိုင်ငံခြားငွေလဲလှယ်လ
ဥက္ကံထွန်းကတော့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့စီးပွားရေးအခြေအနေအရေးပေါ်ကံတွေဖြည့်ရှင်းဖို့လိုအပ်နေပြီလို့ထောက်ပြပါတယ်။အဲဒါကြောင့်ကျွန်တော်မှတကယ်ထိတ်သိမ်းပါတယ်။အစိုးရဘက်ကနေဦးဆောင်ပြီးတော့လေတပတ်ပေါင်းစပ်မှာဟိုစီးပွားရေးလုပ်နေတဲ့ဘန္ဒာရေးတို့ဒီဘိုးဘန်တို့လူတို့ကကွန်ဖရင့်ကြနေတဲ့အချိန်မှာတစ်ဖက်ဆုံဆုံပြီးတော့ကဲကျွန်တော်တပတ်ကစီးပွားရေးရောလူတ အခုလိုစီးပွားရေးရအရေးပေါ်အခြေအနေဆက်ရောက်နေတဲ့ကာလမှာတန်းကြီးခေါင်းဆောင်ပိုင်းကလူတို့ကိုပွင့်လင်းမြင်သာစွာပေါ်လစီတွေချပြခြင်းမရှိတာကလည်းစီးပွားရေးရဥဆောင်မှုဘိုင်းမှာအားနည်းတယ်ဆိုတာကိုပြသခြင်းဖြစ်ကြောင်းဥက္ကဋ္ဌကဆက်ပြောပါတယ်ကျွန်တော်မျိုးစီးပွားရေးမှာဥဆောင်မှုအားနည်းတယ်လို့ကျွန်တော်မြင်တယ်ဟိုတန်းကြီးကစီးပွားရေးဥတိတ်ထားမှာဆိုတာအခုဒီကလောက်ကြီးဖြစ်နေတာဟိုတာ ကျွန်တော်မြင်တာနိုင်ငံရေးတဲ့ပါတော့လေကျွန်တော်ယူအက်စ်နဲ့အနောက်နိုင်ငံတွေကလွန်လင်းတယ်လို့မူဝင်မလားမကူကြဘူးလို့ကျွန်တော်မြင်ပါတယ်ဒီကအကူနေရတာဒီအစီပိုင်းကပဲဂျပန်တို့တရုတ်တို့လောက်နေပဲသူတို့ကဥရောပနဲ့အမေရိကန်လောက်အင်အားမရှိအဲ့ဒါတွေကိုကတော့ဝန်သားနိုင်ငံနဲ့ကျွန်တော်တစ်ဖက်ကနိုင်ငံရေးရကြိုးစားတယ်နဲ့တစ်ဖက်ကလည်းစီးပွားရေးကိုကတော့ဘုဒ္ဓကိုငါတို့ဥဆောင်တောင်းပ ဒီနိုင်ငံရဲ့ဟိုဒီချင်းနေရေကြီးတဲ့ကိစ္စတွေကလည်းတပိုင်းပါနဲ့အဲစီးပွားရေးငါတို့ပြတ်မထားပါဘူးဆိုတာပါလေအမေရိကန်နိုင်ငံမှာလည်းတိုင်းပြည်အတွင်းကြုံတွေ့နေရတဲ့ကဏ္ဍအလိုက်ပြဿနာတွေကို drug စာ economic စာစသဖြင့်
Mui Siwa Betanago, Usan Pishin Bimedu, Siwa Echa Dego, Poutin, Jolan, and Metawangan, Sadatin, Ganda alike, Jonjin Durego, Tamaraga, Kaa Dawan Bede, Sin La Shibare. Akumiamanangama Yensaniara, Siwa Echa De Dwele, Timbaga, Siwa Pinashine, Longashine, Jonjin Duri Alongo, Suyaga, Kotubi, a Pisha Din Elusuare.
Lutin Aro, take Banga, what Dawan Shirasura, Matamararo, Lukanga, Nulani, Siwa Yu Chibi. ကျွန်တော်အမြန်ဆုံးတစ်ခုခုပေါ့လေဦးဒီမှာဆိုရင်ကျွန်တော်မရှိဘူးပတ်စံထရန်စစ်တစ်ခုဖြစ်လိုက်သူကိုယ်တိုင်လေတစ်ခုခုဝင်ပြီးတော့ကွန်မြူနတီပြလိုက်တာလှုပ်လိုက်တာလေးကတော်တော်ကြည့်ရတယ်အဲ့ဒီသဘောမျိုးပေါ့လေကျွန်တော်ကတာဝန်ရှိရင်ချက်ချင်းတင်တော့စီးပွားရေးတော်ကားတွေခေါ်လိုက်မယ်အခုဆိုင်နဲ့ဘာနိုင်ဒီဘာနိုင်နဲ့ညနေဆုံးတွေ့ဆွေးနေမယ်ဆွေးနေပြီးတော့ကိုရီးယားဆန္ဒ
ဒါတွေကိုကူစားဖို့ဟောလိုဟောလိုလုပ်မယ်ဆိုတော့လူတွေပြောင်းနေပြောင်းနေခါတော့ပြန်ရီဖောင်းလုပ်လိုက်ပြီးတော့နိုင်ငံရေးကိုပြောင်းလိုက်လို့ရှိရင်အဲ့လိုကူစားမှရမယ်လို့ကျွန်တော်ထင်တယ်။ပုံမှန်နည်းရင်းနဲ့တော့လုပ်လို့မရဘူး။အဲဒါတို့ဆွေးနွေးကြရလူငယ်တွေလူသစ်တွေနဲ့ဟောလိုပြောင်းပြီးတော့ခြေတက်ကြမယ်လုပ်ကြမယ်ဆိုရင်နည်းနည်းပေါ့လေစီးပွားရေးပိုင်းမှာကွန်ဖရင့်စီပြီးပြန်ရီစတော
จัดท่องง่ายวันจันทร์ที่ผ่านนี้ไปแล้วท่านยามาเนื้อแบบมาเลยเงินเล่นงาเมื่อมาเงินจัดตัดเต็งหูท่านบางเงินนัดท่องเนี่ยง่ายเลยเราที่ทุกจานนี้ไปเลยเราจะเนื้อกุ้งด้วยมาอย่างเวลีเอเนื้อดูท่านในเงินงานนี้เมื่อมาเป็นกุ้งเต็มปูเรกุ้งนี่เลยยอดจะล้านนี้ไปเลยที่จังปีสูงท่านชี้ใจมาเอมากระเต็มปีปูท่าไปเลยยามาเนื้อมาดอลลาร์ซีรีส์เต็มลาลูยามาจังเวยเต็มปูยอดจะตัวเดือดลูท่านยามาเนื้อมาเลย
เนี่ยมาจังหวัดจีนงาจังหวัดตัวเองอุบังหวัดนัทเอาตรงอย่างนี้บ้างหวัดนัทเอาเนี่ยงาเสร็จที่จ้าเส้นลาลามูอย่างหวัดที่จ้าเส้นลานี่จ้าท่านเนี่ยมาเนื้อจ้าหนี้เนี่ยมาเป็นกูเทเลติเนี่ยลูกต้องกงพิสิเดปูสาวนี่เด็กกงเด็ดอุกาเปียบยาบาลเองยี่สิบเจ็ดตัวมาเองโมเดลพิจารณ์เองเอามาดิโมเดลจังจะเอาไว้ดิเอ็นซีซีเสียดตัวอะไรกันจ้าเราเอามาอย่างงบมาเนี่ยบ้ามาชีเดเวลาจะสมาร์ทจ้าเราตัวพิสิเดนั่นเวลาบุกจ้าเราต
ဒီနေ့ဝေကျော်ရတာပေါ့ရောင်းဝယ်ရရင်ဒီမကောင်းတာရယ်အဲမဲဝရရောင်းဝယ်နဲ့အေးသွားတယ်ဒီအတွက်ကုန်တဲ့အတော်များများကတော့နေဇက်ကိုကုန်ပစ္စည်းဝယ်ဖို့လာတာနေသွားကြတယ်လို့လဲဆိုပါတယ်မြန်မာပြည်ကဒေါ်လာဈေးတက်တာမြန်မာငွေဈေးကျလာတယ်ထိုင်းဘက်ကငွေဈေးတွေတက်ပြီးမြန်မာငွေဈေးတွေကျနေတာတွေဟာဆက်ဆက်နေတဲ့အတွက်
နေဇက်အရောင်းဝယ်တွေမှာလည်းထိတိုင်းမှုတွေရှိနေပြီးမြန်မာပြည်ဝင်းကစားသုံးသူတွေအဖို့ကုန်စည်နှုန်းတက်တဲ့တန်ကိုခံရရတယ်ဆိုပြီးမဲဆောက်မြို့မှာစိုက်ပျိုးရေးလုပ်ငန်းတွေကိုလုပ်ပြီးမြန်မာပြည်ဘက်ကိုအသေးနံပြောရင်ပေါက်တွေကိုရောင်းနေတဲ့ဥဝင်းမြင့်ကလည်းအခုလိုပြောပြပါတယ်။အမေနဲ့ဒေါ်လာနဲ့လဲနှုန်းရဲ့အဲ့ဒါတွေကိုလုံးဝဆက်ဆက်မှုရှိတယ်ပေါ့။ကျွန်တော်သိန်းနှုန်
ဒီခါတော့ပေါ့မြန်မာဘက်ကကုံတွေတွေကတော့ပို့ပြီးတော့အကျက်တဲတွေ့ရတယ်လို့လဲကုံတွေတူကဆိုပါတယ်အဲနည်းနည်းတော့ကျက်တဲမှုဖြစ်တာပေါ့လူကြီးကပြုတ်တဲ့ခါကျတော့ဟိုပစ္စည်းဝယ်တဲ့နေရာမှာလည်းရှင်းနေတယ်နောက်တစ်ခုကသူကဗမာပြည်ပြီးဘာနဲ့ပြန်လဲပြီးဝယ်တဲ့ခါကျတော့နည်းနည်းကနားရတာပေါ့ခန့်သိပြီးဝယ်တဲ့ခါကျမြန်မာပြည်ဘက်ကနှစ်ပတ်ကျော်ကြာရည်ကြီးရရှမ်းမှုတွေဖြစ် ဒီနေ့ကတော့ဒီကနေ့ထောင်သုံးဝတက်မှတ်လိုက်မယ်ဒါပေမဲ့တမတ်ချက်စံလေးတစ်ခုထားထားကြဦးဆောင်ဖြည့်ရှင်ပေးမယ်သူစီးပွားရေးအကြံတဲကိုဖောက်ထွင်းကြော်လန့်နိုင်မယ်တာဝန်ကိုအယောင်းဝယ်ရင်းနေတယ်ဆိုပြီးကုန်တယ်တွေကတော့ပြောဆိုနေကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00 နာရီကနေ9:00 နာရီအထိ32မီတာ32 48အပြင် ဒုတိယနာရီဘက်မှာ တိုင်းလက်မီတာ 190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကို မနက် 8:00 နာရီကနေ9:00 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ဒိုင်းဒိုစက်ကွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါ VOA American တံမြန်မာပိုင်းက2018ခုဩဂုတ်လ15ရက်ပုတ္တခုနှစ်မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ30 40 48အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့တိုးချက်ထုတ်လွှင့်ပေးနေတယ်လို့ VOA Facebook ကနေလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်ကြားမယ်ထဲမှာ
ဒီနေ့လက်ထက်မှာလည်းဒုက္ခစီတွေပြင်လေလက်ထင်ပြရပဲဦးသိန်းရွှေလက်ထက်မှာလည်းဒုက္ခစီတွေပြင်လေလက်ထင်ပြရပဲသူရနေနဲ့လက်ထင်ပြရင်ဒီလူတွေရဲ့ဆုံးရှုံးခံရတဲ့နိုင်ငံသားဆွေးတွေကိုတိတိချာချာနဲ့မမခံခံပြေးမလားဒီလိုသိဖို့လိုတဲ့
ရူညာမွတ်စလင်ဒုက္ခတွေတွေမြန်မာပြည်ကိုပြန်လာရင်နိုင်ငံသားအခွင့်အရေးတွေရမလားဆိုပြီးတော့မေကွန်းထုတ်နေတာပါဒီကြောင့်မကြခင်ထုတ်လွှင့်မဲ့တရားရေးလိုင်းစီစဉ်မှာအပြည့်စုံကိုနာဆင်ကြမှာဖြစ်ပါတယ်လောစေတော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကိုဥကျော်ဇန်တာကမူရင်းအပုံအပြည့်ကောက်နှုတ်ပြီးတော့တင်ပြပါလိမ့်မယ
်တရုတ်အိန္ဒိယတို့ရဲ့မြန်မာနဲ့ဆက်ဆံရေးကနေအမေရိကန်ဘာတင်ယူနိုင်တယ်လဲဆိုရယ်ကောင်းစင်တယ်အပီဂိုးချန်နယ်ဟန်တာမတ်စတန်တို့ရေးသားထားတဲ့ဆမာကို The Diplomat မှာဖတ်ရပါတယ်အမေရိကန်နဲ့ဥရောပသမဂ္ဂတို့ဟာရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံစစ်ဘုတ်ချုပ်တချို့အပေါ်ပိတ်ဆို့ဒဏ်ခတ်မှုအသစ်တွေချမှတ်ပေမဲ့ကျန်တဲ့ချို့နိုင်ငံတွေကတော့မြန်မာနဲ့ပူးပေါင်းဆောင်ရွက်ရေးကိုလှုပ်ဆောင်နေကြတယ်လို့စာရေးပါတယ်အထူးသဖြင့်အင်းနီယင်းဖြစ်တဲ့တရုတ်နဲ့အိန္ဒိယတို့ကတော့ပဋိပက္ခထူပြောတဲ့မြန်မာနိုင်ငံပြန်လည်တည်ဆောက်ရေးအတွက်အရေးကြီးတဲ့အခန့်ကဏ္ဍကနေပါဝင်နေပါတယ်တဲ့ဒါဟာဒေါအောင်ဆန်းစုကြည်နဲ့စစ်တပ်ပေါ်အနောက်နိုင်ငံတွေရဲ့လှုပ်ရမထီရမှုနဲ့ဆိုင်ရင်ပိုပြီးအလားအလာကောင်းနေတာတွေ့ရတယ်လို့ဆိုပါတယ်တရုတ်နဲ့အိန္ဒိယတို့ဟာမြန်မာနဲ့အစင်းမြင်ဆက်ဆံရေးတွေပြုလုပ်ပြီးလူခွင့်ရေးဆိုင်ရာစံတမန်ကြီး Human Rights Diplomacy တဲ့ဒီနည်းမျိုးနိုင်ငံကိုဦးစားပေးပြီးရိုဟင်ဂျာပြည်ထနာကိုဖြည့်ဆည်းဖို့ကြိုးပမ်းနေကြတယ်လို့ဆိုပါတယ်။တရုတ်ဟာရခိုင်ကိုဖျက်ပြီးစီးပွားရေးဇင်းကြံတိဆောက်မယ်။အိန္ဒိယကတော့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံယထာလန်ဖောက်မယ်။ဒါ့အပြင်ကမ္ဘာ့ဘဏ်ကလည်းမြန်မာနိုင်ငံကိုအလုပ်အကိုင်စစ်နဲ့ဖုံချိုးရေးလုပ်ငန်းတွေအတွက်ဒေါ်လာ300ကုညီဖို့ကလန်းထားတယ်လို့ဖော်ပြပါတယ်။အမေရိကန်အနေနဲ့လည်းဖိအားပေးနိပရီးယားနဲ့ရိုဟင်ဂျာပြည်နာကိုအတိတ်ကရှိရှိတိုးတက်အောင်မလုပ်နိုင်ဖြစ်နေတဲ့အတွက်တရုတ်နဲ့အိန္ဒိယတို့ချင်းကပ်ပုံကိုကြည့်ပြီးစန်တမန်နီလန်ဒီစဉ်းစားတင်တယ်လို့အဆိုပြုပါတယ်။ရခိုင်ဒေသချမ်းသာကြွယ်ဝနေရင်ဘသူကမှဘယ်ဘာသာကိုယ်ဝယ်ရဲဆိုတာပြဿနာလုံးနေမှာမဟုတ်တော့ပါဘူးတဲ့။အခုခါ ethno religious tension လို့ခေါ်တဲ့လူမျိုးရေးဘာသာရေးပြဿနာနဲ့ကာလရှည်ကြာဆင်းရဲနွမ်းပါမှုတို့ဟာဆက်ဆက်နေပါတယ်တဲ့။ပြီးတော့ချမ်းသာကြွယ်ဝမှုကိုဒေသခံတွေအကြမ်းမှာမခွဲမခြားမျက်နှာတရာခေါ်ပေးပြဖို့လဲလိုအပ်တယ်လို့ဆိုပါတယ်။ထရမ့်အစိုးရဟာမြန်မာအစိုးရအပေါ်အဖိအဖော့လုပ်နိုင်ခြေကိုထိန်းသိမ်းထားခြင်းနဲ့ဆိုရင်တော့အစွမ်းကုန်ဖိအားပေးတောင်းဆိုနေတဲ့ဟာကိုစွန့်လွှတ်ပြီးပြုသာပြင်သာတဲ့ဗျူဟာကိုကျင့်သုံးပါ။ liberal သဘောတရားရေရှည်ထွန်းကားရေးနဲ့ရေဒိုစာနာမှုဆန်ရလိုအပ်ချက်ကိုခွဲခြားပြီးလက်တွေ့အလုပ်ဖြစ်နိုင်တဲ့နည်းလမ်းကိုကျင့်သုံးစေတယ်လို့ရည်သားထားပါခင်ဗျာ။တရုတ်မြန်မာစီးပွားရေးဇင်းကြံနောက်ထပ်ဟန်ဘန်ထူတာတို့ဖန်တီးခြင်းဆိုတဲ့သုံးသပ်ချက်ကိုတော့ဒေါက်တာအက်စ်ချန်ဒရန်ချီခါရန်ရေးသားပြီးယူရေရှားရီဗျူးမှာဖော်ပြထားတာတွေ့ရပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်ရေး MOU တရက်ကိုဇူလိုင်လပထမအပတ်ကတရုတ်ဝင်ကြီးညာလိုက်ပါတယ်တဲ့။တရုတ်ပြည်ယူနန်ကနေမန္တလေးအဲဒီကနေရန်ကုန်အဲဒီကတဆင်အနောက်ဘက်ကန်ယူရန်တစ်လျှောက်ကြောက်ဖြူအထူးစီးပွားရေးအထူးဇင်းကြံလမ်းဖောက်လုပ်မယ့်ကိစ္စဖြစ်ပါတယ်။နှစ်နိုင်ငံကြားအခြေခံအဆောက်အဦလုပ်ငန်းဆောက်လုပ်ရေးလုပ်ငန်းကုန်ထုတ်လုပ်ရေးစိုက်ပျိုးရေးသယ်ယူပို့ဆောင်ရေးဗန္ဒာရေးလူသားအရင်းမြစ်ဖွံ့ဖြိုးရေးအဝေးဆက်သွယ်ရေးစုရည်သနာနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးစတာတွေအလုံးမှာပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ကိစ္စလည်းပါဝင်ပါတယ်တဲ့ဒါပေမဲ့အဓိကကတော့တရုတ်တို့အတွက်မဟာဗျူဟာမြောက်အခြေခံအဆောက်အဦတည်ဆောက်ရေးသာဖြစ်ပြီးကျန်တဲ့ဟာတွေကတော့လူလူလက်ခံနိုင်အောင်လုပ်ထားတာဖြစ်တယ်လို့ဆိုပါတယ်ဒီကိစ္စအတွက်တရုတ်ဟာမြန်မာကိုမတရားဩဇာဆုံးပြီးလက်ခံစေခဲ့တယ်ဆိုတာသံသယရှိစရာမလိုပါဘူးတဲ့မြန်မာဘက်ကလက်မခံခြင်းတော်လည်းပဲရိုဟင်ဂျာပြည်နာကြောင့်အနောက်နိုင်ငံတွေရဲ့ဖိအားနဲ့ရင်ဆိုင်နေရခြင်းတရုတ်ပြည်သားလည်းအာကိုရာဖြစ်နေတဲ့အတွက်မငြင်းတာဖြစ်ခဲ့ရပါတယ်တဲ့ မြန်မာစီမံဘဏ္ဍာဝန်ကြီးအသက်ကသူတို့ဟာဒီကိစ္စမှာကျွေးလည်ပင်နိမ့်မဲ့ချင်းချောက်မှုအမြဲကိုတွေးမိသည့်တိုင်အောင်တရုတ်တို့ရဲ့စီမံကိန်းကဘေးထွက်မနေနိုင်ခဲ့ဘူးလို့ဝန်ခံပြောကြားခဲ့ပါတယ်ဆိုပြီးလည်းကိုကဖော်ပြပါတယ်။သုံးသက်သူတယောက်ကတော့မြန်မာဟာတရုတ်နဲ့နှိကနိုင်ပါတယ်ဒါပေမဲ့အလွန်အကျွံမမီခိုသင့်ဘူးတရုတ်အကျွေးတွေကိုပြန်မဆက်နိုင်ရင်တရုတ်ရဲ့ကိုလိုနီဖြစ်နိုင်ပါတယ်ပါကစ္စတန်မှာဒီလိုဖြစ်နေပြီလို့ပြောတယ်ဆိုတဲ့အကြောင်းလေးသားထားပါခင်ဗျာ
အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်လက်ရောက်ပါပြီအမေရိကန်အီဒီယန်အသုံးနှုန်းတွေကိုဒေါ်လာတန်ကအစီအစဉ်တင်ဆက်ပေးနေပါတယ
်ဒီကနေ့မနေ့တင်ပြမယ် idiom အသုံးက
laid back
ဖြစ်ပါတယ်စာလုံးပေါင်းကတော့L-A-I-D, laid ga, L-A-Y, li, so de, lay liao ni lo, di be ya de, woha ya ga ni, sinten la bi, L-I-A-D, laid ga ro, li ye, past tense, te gu bi ya de, woha ya pi ba de, B-A-C-K, back ga ro, di be miu miu shi bi, nao cho, da mam ho, anau, da mam ho, da pan lo, di be yu nai ba de, sga chung ye, lungao, di be ga ro, nao gu, lan cha lai de, bo bo,ခုတင်ပြမယ့် idiom ဖြစ်တဲ့ laid back ကတော့ laid နဲ့ back ကြားမှာ hyphen ဆိုတဲ့တုံးတို့လေးခံထားတာဖြစ်ပြီး adjective နာမဝိသေသနဖြစ်အသုံးပြုထားတာဖြစ်ပါတယ်။အဓိပ္ပာယ်ကတော့ခက်အေးအေးခက်လေးလေးအပူပြင်းတိတ်မရှိခက်ပြင်းပြင်းအတက်တရောတိတ်မရှိတက်တက်ကြွကြွတိတ်မရှိစတဲ့သဘောမျိုးကိုဆိုတာဖြစ်ပါတယ်။ဒီနေ့ကျမတို့မြန်မာဆိုရိုးဖြစ်တဲ့မိမပြင်းခြေစင်းယောက်ျားပြင်းကြောခင်ဆိုတဲ့အသုံးမှာသူတို့တွေဟာ lead back ဖြစ်တယ်လို့ဆိုရမှာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John is very laid back This worries his mother who wants him to be ambitious
John ဟာတကယ်ကိုတက်တက်ကြွကြမရှိပဲခက်ပြင်းပြင်းခက်အေးအေးလူပဲဒါကြောင့်သူ့အမေကစိတ်ပူတယ်လीသူ့မိကသူ့သားကိုကြီးပွားတိုးတက်တာကိုမြို့တာကိုလို့ဒီပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ John is very laid back. This worries his mother, who wants him to be ambitious.
ခက်အေးအေးခက်လေးလေးအပူပြင်းတိတ်မရှိအတက်တရောတိတ်မရှိပြင်းနေမလုတ်ချင်းမကိုင်းချင်းဖြစ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
laid back.
သူပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့မနေ့ညကထုတ်လွှင့်ခဲ့တဲ့အင်္ဂါညတရက်လီလိုင်းစီစဉ်ကိုတစ်ခေါက်နားဆင်ရမှာပါကိုသားညုံကစီစဉ်တင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရက်လီလိုင်းစီစဉ်ကနေပြီးကျူးစွာတဲ့ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်တဲကဒီဒုက္ခတွေပြီးပြန်ခေါ်ရေးအစီအစဉ်ပေါ့နော်နီးစပ်လာပြီလားဆိုတာအဓိကပါမိနစ်တုံးကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေကြောင့်မလို့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရွန်ဂျာဒုက္ခတွေပြီးနေရပြန်ယူရေးခေါ်ယူရေးကိစ္စအဆိုရှင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာသဘောတူထားပြီးမှလက်တွေ့ကတော့ဖြစ်မလာသေးပါဘူးဒီသဘောတူညီချက်အရဒုက္ခတွေပြီးခေါ်ယူရေးကောင်တယ်ဖော်ဖို့ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးအဲ့ဒီဒေသကိုဒီရပိုင်းတွင်ကလာရောက်လေ့လာခဲ့ပြီးတော့ဒီနေရပြန်ယူအစီအစဉ်တွေလုပ်နေပြီဆိုတော့ဒီအစီအစဉ်ကဘလောက်ထိနီးစပ်လာပြီလဲနောက်ဒေသခံလူမှုအတိုက်အဝန်းအားလုံးအတွက်ဆိုရင်ဇာတ်ရည်စင်ခေါ်ချက်တွေဘာတွေရှိလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ရခိုင်မျိုးသားပတ်တီကဒီလွတ်တော်ကိုယ်စားလှယ်တူလည်းဖြစ်ပါတယ်ဒေါက်ကင်ဆောဝေပါ။နောက်တူကတော့ကမန်မျိုးသားတိုးတက်ရေးပါတီကဦးတင်ငွေဖြစ်ပါတယ်။နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်ရှိနေပါတယ်ခင်ဗျာ။ကျွန်တော်ရင်းဆုံး ENP ကဒေါက်ကင်ဆောဝေဖိတ်ခေါ်ကြပါတယ်ခင်ဗျာ။အဲဒေါက်ကင်ဆောဝေကြားပါလားခင်ဗျာ။
ကြားပါတယ်ရှင်
ဟုတ်ကဲ့ခုနကကျွန်တော်ပြောလို့ပေါ့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးကဒီဒုက္ခတွေတွေပြန်ရေးကိစ္စပေါ့နော်ဟိုသူတို့ဆွေးနွေးနေကြတယ်ဒီလိုလာလေ့လာခဲ့ပြီဆိုတော့စီစဉ်ရေးကတော့နီးစပ်လာတဲ့သဘောတော့ရှိပါတယ်အဲ့တော့ဒီပေါ်မှာကျွန်တော်ဒေါက်ကင်ဆောဝေကိုမေးချင်တာတော့ဒေသခံတွေရဲ့စိုးရင်ချက်ဒေသခံတွေရဲ့ဒီစီစဉ်နေတဲ့အစိုးရလုပ်နေတဲ့စီစဉ်နေပတ်သက်ပြီးတော့စိုးရင်ချက်နောက်ဖြစ်လာနိုင်ခြင်းအနေထားလေးဘယ်လိုများသုံးသပ်မိပါလဲခင်ဗျာအရင်ဆုံးအဲ့ဒါလေးပြောပြပ
ါဟုတ်ကဲ့ပါကျွန်တော်တို့ဒီအဓိကဘောင်းတော့ဒေသမှာနေထိုင်တဲ့ဒေသခံတိုင်းရင်းသားတွေအနေနဲ့ကတော့အခုဒ မြန်မာနိုင်ငံအစိုးရအနေနဲ့တော့ဇွန်လ6ရက်နေ့ကနေပြီးတော့ UNDP UNHCR ကနေ MOU လက်မှတ်ထိုးတယ်ဆိုတာဆိုလေဒီမှာလည်းသိရတယ်ဒါနဲ့အဲ့ဒီလက်မှတ်ထိုးတဲ့အပေါ်မှာဘာတွေရှိတယ်ဘာအချက်အလက်တွေကိုဆိုတာကိုကျွန်တော်တို့ဘာမှတော့မသိရဘူးအဲ့ဒါကြောင့်ကျွန်တော်တို့အခုဆိုလို့ဒီဒေတာထည့်နေရပေါ့နော်အခုဘင်္ဂလားဒေ့ရှ်မှာရောင်းနေတဲ့ဘင်္ဂလီတွေကိုပြန်လေလက်ထန်ဖို့အတွက်လည်းအဲ့လေအများကြီးဆောင်းနေတာရှိပါတယ်အဲ့ဒါကိုလည်းဟိုတကယ်နည်းရဲ့အပိုင်းမှာပဲဘင်္ဂလားဒေ့ရှ်ဝင်ပြီးလာရောက်တာကိုလည်းသိရပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒေတာထည့်နေရတော့ပေါ့နော်ဒီလိုပြန်ရောက်လာတဲ့အခါနောက်ထပ်2012မှာဖြစ်ခဲ့တဲ့အကြံဖက်မှုတွေ2016မှာဖြစ်ခဲ့တဲ့အကျံဖက်မှုတွေပြန်ပြီးတော့ဒီလိုမျိုးပေါ့နော်တရားမှုတွေဖြစ်လာမှာကိုလည်းအင်မတန်စိုးရိမ်နေကြပါတယ်။ဒါလည်းဆိုတော့အခုလုံးလုံးစီမှာကျမတို့ဒေတာခန့်တိုင်းရင်းသားတွေရောတော့လူတွေအဲ့ဒီမှာနေထိုင်တဲ့တိုင်းရင်းသားလူမျိုးစုတွေရောအခုအချိန်မှာတော့ဘာပဲဖြစ်ဖြစ်ငင်းငင်းချင်ချင်ဒီလိုရဲ့စာဝတ်နေရကိုစာပေးစာပေါက်ကြီးကြားရပါတယ်။ဒါနဲ့အခုလိုဘင်္ဂလားဒေ့ရှ်ကဘာထွက်ပြေးပေါ်တဲ့လူတွေဆိုတာပြန်ပြီးလက်ခံမယ်ဆိုလို့ရှိရင်ဥမာတကယ်တကယ်မြန်မာနိုင်ငံကဒီဘင်္ဂလားမောင်နှောပူတီတောင်ကတကယ်တကယ်ဖက်ပြီးတော်တဲ့သူတွေကိုပြန်လေလက်ခံလို့ဆိုရင်တော့မပြောလို့အဲ့ဒီအချိန်မှာတကယ်ကိုအစံဖက်တဲ့လူတွေလည်းပြန်လေပါလာမှာကိုလည်းအင်မတန်စိုးရိမ်မုန်းလေရှိနေကြပါတယ်ဆိုတော့အနေနဲ့လည်းပေါ့နော်အဲ့လိုပြန်လေလက်ခံမယ်ဆိုလို့ရှိရင်ဘလို့မူဝါဒတွေနဲ့လက်ခံမယ်ဆိုတာကိုလည်းဒီကျမတို့တိုင်းရင်းသားတွေအပါအဝင်ကျမတို့ဖတ်တော်ကျေတဲ့တွေသိအောင်လေဟိုမူဝါဒတွေကိုရှားမဲ့ပြီးတော့ဘာတွေပါတယ်ဘလို့ဒီစားရဲဆိုတာကိုကျမတို့ကပြောပြသင့်တယ်လို့ကျမအနေနဲ့ပြောချင်ပါတယ်ရှင
်ဒီ Ranger ဒုက္ခသည်နေရပြန်ကြီးပေါ့နော် Ranger ဆိုတာတော့နိုင်ငံတကာသုံးပါတယ်မြန်မာဆွေကတော့ဒါကိုဒီအသုံးလုံးကိုလက်မခံပါဘူးအဲ့တော့ဒီဒုက္ခသည်တွေနေရပြန်ကြီးနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့သက်ဆိုင်ရာရခိုင်ဒေသခံတွေရခိုင်နိုင်ငံရေးပါတီတွေနဲ့ဆွေးနွေးပြောဆိုတာပုံရင်းချပြတာမရှိဘူးဆိုတော့ကျွန်တော်တို့မကြကြားနေရပါတယ်ခင်ဗျာအဲ့တော့ဒီနေရာမှာကျွန်တော်မေးချင်တာကဒီပြန်နေရပြန်ကြီးအစီအစဉ်ကိုနိုင်ငံတကာဘောကုလသမဂ္ဂရောဘင်္ဂလားဒေ့ရှ်ရောအားလုံးကပူးပေါင်းဆောင်ရွက်နေရဆိုတော့တခြားနိုင်ငံတကာအဖွဲ့အစည်းတွေကုလသမဂ္ဂဖြစ်စီဘင်္ဂလားဒေ့ရှ်ဘက်ကဖြစ်စီရောနိုင်ငံကြီးဒီရခိုင်နိုင်ငံကြီးပါတီကိုချီးကပ်ပြီးတော့မေးမြန်းဆွေးနွေးတာရောရှိပါလား
ဒီတို့ကတော့ဟိုကျမတို့လွတ်တော်ကိုယ်စားလှယ်တွေကတခါတလေဟိုကြားလို့ရှိရင်တော့ရခိုင်အမျိုးသားပါတီစစ်တပ်မျိုးကိုလည်းလာရောက်တွေ့ဆုံမှုတွေတော့ရှိပါတယ်။ဒါပေမဲ့လည်းအခုလောလောဆယ်မှာဒီ UNDP တို့ UNHCR တို့နဲ့ပူးပေါင်းပြီးမြန်မာနိုင်ငံအစိုးရကပေါ့နော်ပြန်လေလက်ခံဖို့ပူးပေါင်းပြီးလုပ်တဲ့အထိတ်မှာတော့ဒီကျမတို့ဆိုင်အမျိုးသားပါတီကိုလည်းလုံးဝဟိုပါဝင်မှုကိုဒီသူတို့မချစ်ချင်ဘူးနောက်တစ်ခါဒီဘက်ကတိုင်းရင်းသားတွေကိုလည်းဒီပူပေါင်းပါဝင်မပေါ်တော့ဆောင်ရွက်မှုတွေကိုပေါ်တော့လုံဆောင်ဖို့အခြေအနေဒီနေ့အချိန်ကြီးတော့မပေးသေးပါဘူးရှင့်
တူကျွန်တော်ဥတင်ငွေ KR မျိုးသားတူတက်ရေးပါတီကဥတင်ငွေမေးချင်ပါလားခင်ဗျဒီခါမှာခင်ဗျကမန်အမျိုးသားတူတက်ရေးပါတီရပါဥတင်ငွေအခုဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးလာသွားတယ်ဆိုတော့စီစဉ်တွေကနီးစပ်လာတဲ့သဘောတော့ရှိတယ်ဘလို့များအခုနေရပြန်ရေးစီစဉ်ပေါ့ရုံးကြရုပ်ခတ်တွေပြန်ရေးစီစဉ်ကဘယ်လောက်ထိဖြစ်လာပြီလဲနောက်အဲ့ဒေတာမှာရှိတဲ့ကမန်ထန်နေတိုင်းသားတွေလည်းရှိပါတယ်ခင်ဗျာသူတို့တွေကလည်းချုပ်ဒုက္ခတွေစခန်းတွေတည်းရောက်နေရလို့လည်းသိပါတယ်ခင်ဗျာအဲ့တော့အခြေအနေလေးပြောပြပါအောင်ခင်ဗျာ
ဟိုရခိုင်ပြည်နယ်ဆိုင်ရာအကြံပေးတော်မရှင်ရဲ့ကျွန်တော်တို့အချက်78ချက်မှာ70နီးပါးလောက်ကိုကျွန်တော်တို့ပြန်လည်လက်ခံဖို့အတွက်အဲဒါကျွန်တော်တို့စီစဉ်ထားပြီးအဲနောက်တစ်ခါလက်ခံရေးနဲ့ပတ်သက်လို့လည်းအဲဘင်္ဂလားဒေ့ရှ်နဲ့ရောနောက်တစ်ခါကုလသမဂ္ဂနဲ့ရော MOU ပေါ့နားလည်မှုဟိုစာချုပ်လိုရည်လက်မှတ်ထိုးပြီးပြီဆိုတဲ့အနေအထားကိုလည်းသိရပါတယ်ဒီဘင်္ဂလားဒေ့ရှ်နိုင်ငံတိုင်းဝန်ကြီးအမြန်မာနိုင်ငံကိုရောက်ရှိနေပါတယ
်ဥတင်ငွေဖုန်းလိုင်းကကောင်းကောင်းမကြားကောင်းကောင်းပြတ်တောင်းဖြစ်နေတယ်ခင်ဗျာကျွန်တော်ပြီးမှပြန်ခေါ်ပါမယ်ဒီဆွေးနွေးပွဲအတွက်ပါဝင်ဆွေးနွေးဖို့ဆိုပြီးတော့ဖုန်းနံပါတ်တွေရောစာတွေရောပေးပို့လာတဲ့လူတွေတော်တော်များပါတယ်ကျွန်တော်တက်နေတဲ့လောက်တော့ခေါ်ယူပြီးသွားပါမယ်အရင်ဆုံးကျွန်တော်ကိုငင်းချမ်းဖိတ်ခေါ်ကြပါလေကိုငင်းချမ်း
ဟုတ်ကဲ့ကျွန်တော်အရင်ဆုံးဆွေးနွေးချင်တာကတော့အခုဒေါက်တာဆောဝေရောဦးတင်ွေရောကျွန်တော်မေးချင်ပါတယ်ကျွန်တော်တို့စိုက်ကြည့်ဖြစ်စေမစိုက်ကြည့်ဖြစ်စေရိုဟင်ဂျာတွေနဲ့ရခိုင်တွေကမန်တွေကအတူတူနေရမှာပါအဲ့တော့အစိုးရကအခုကကျွန်တော်အမြင်ပြောရတယ်ဆိုလို့ရှိမရှိအစိုးရကနိုင်ငံတော်အစ်စ်လူကုန်ကူးတဲ့ပုံစံမျိုးလုပ်နေတယ်အဲလူကုန်ကူးရလို့ကျွန်တော်ထင်ပါတယ်ဒါကြောင့်မို့ကျွန်တော်မေးချင်တာရခိုင်တိုင်းရင်းသားတွေရောကမန်တိုင်းရင်းသားတွေရောအစိုးရကိုယုံကြည်ရဲ့လားရခိုင်တိုင်းရင်းသားတွေကမန်တိုင်းရင်းသားတွေတောင်မှအစိုးရကိုမယုံကြည်ဘူးဆိုရင်ရိုဟင်ဂျာတွေပြန်လာဖို့ကတော့ဘလို့မှမဖြစ်နိုင်ပါဘူးအခုကဟိုမိဘတွေကငါကောင်းတယ်နင်တို့ယူဆိုပြီးတော့ဘလို့ပြောမလဲဟိုခေတ်ကလို့ပေါ့
ဟုတ်ကဲ့ကျွန်တော်တူတူလေးပေါ့ဒေါက်တာဆောဝေးအဲ့ဒါလေးဖြည့်ပေးပါလားခင်ဗျာ
Okay, Jamakaro, Guna, Piotore, Ruhida, Sure, Apollo, Jamalon, and Jaita, Bulu, and Democrat. I will ruin the Hajamaro, whom Yaman and Yamashiko, which he did money to put it chipare. PSUA and Nene, Nanyan, the Diet, PRIO, Pavasa, Sua, Pitia, and Nene, Sinkomuni, and Yai Shiba. Tomorrow, the Chunia, in my Junti, Munchi, the Lubon, or the Chunia, my food found Lokom, who army the army Alaga, and Shibare. I know. ဒီအစိုးရဒီစီတူလူခုကတင်ရောက်ထားတဲ့အစိုးရဖြစ်ပါတယ်အဲ့ဒါကြောင့်သူဒီလေနိုင်ငံတစ်ခုကိုကောင်းဖို့အတွက်ပေါ့နော်ရခိုင်ရေးတစ်ခုလည်းမဟုတ်ပါဘူးတမျိုးသားလုံးတိုင်းငံသားလုံးရဲ့အခြေဖြစ်တဲ့အတွက်နိုင်ငံတော်အစိုးရအနေနဲ့ပဲသူတို့တိုင်းနိုင်ငံတော်စုပေါင်းပြီးစူးစမ်းနေတယ်လို့ဒီမှာယူဆပါတယ်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဦးတင်ွေကိုတစ်ခုမေးချင်ပါတယ်ခုနကကိုကြီးညာပ
ုပေးခြင်းညာဒါခုနပြောလို့အတင်းကိုပေးစားနေတဲ့သဘောမျိုးဖြစ်တယ်အဲ့တော့တကယ်တမ်းဒီတက်မတူတဲ့လူဖွဲ့စည်းတဲ့အားလုံးရှင်တွဲနေထိုင်လောက်တဲ့အခြေအနေအလားအလာရခိုင်ပြည်နယ်မှာဘယ်လောက်ရှိပါလဲခု
အဲဒါကကျွန်တော်တို့ကမန်လေးကိုတော့ဒီလိုမျိုးဟိုအနေထားမရှိပါဘူးကျွန်တော်တို့နိုင်ငံတော်ကလည်းအတိုင်ပင်ခံပုဂ္ဂိုလ်ကလည်းအဲရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်များဆိုတဲ့နေရာမှာကျမမပါပါဆိုပြီးတော့ကျွန်တော်တို့ပြီးကြကျွန်တော်တို့တိုင်းရင်းသားဖြစ်တဲ့အတွက်ကျမနဲ့ရခိုင်တိုင်းရင်းသားတွေနဲ့အဲဒါနားလည်မှုလွယ်ပြီး2012မှာဖြစ်ခဲ့တာကလွယ်လို့ဟိုကျန်တဲ့အခြေအနေမျိုးမှာအခုလက်ရှိလဲကျွန်တော်တို့ရခိုင်တိုင်းရင်းသားခေါင်းဆောင်တွေနဲ့ဟာလာကျွန်တော်တို့အတူတူဟိုဒါနေထိုင်တယ်အဲတော့လာတယ်အဲဒါမျိုးတွေရှိပါတယ်ကျွန်တော်အခုလက်ရှိရှိတာကတန်တော်မှာရှိမယ်အစ်တွေမှာရှိမယ်စစ်တွေမှာရွာ၃ရွာပေါ့နော်ဆိုတော့ကျွန်တော်ကဒီဘူးတီတော်မောင်တော်ကျောက်တော်ဒီနေရာတွေနဲ့ကျွန်တော်တို့အဲ့ဒီနေရာတွေမှာတမန်မရှိတော့ပါပဲခင်ဗျဟု
တ်ကဲ့ခင်ဗျ
တမန်နဲ့တပ်နာဘာမှမရှိနိုင်ပါဘူ
းဟုတ်ကဲ့ကျွန်တော်တို့ရှိသူလှည့်ပေးချင်ပါတယ်မောင်တော်ကဖြစ်ပါလေဥလထုံကြားပါလားခင်ဗျတို့တို့ဆွေးနွေးမေးမြန်းလို့ရပါတယ
်ဒီလူတွေကိုပြန်လက်ခံဖို့အသင်ကျင့်စီဗီလာဆွေးနွေးခွင့်ကိုကျွန်တော်ကတဲ့တူပြရင်လက်ကျင်းစက်ကန်ကူရဲ့ပင်ကျင်းစက်ကန်ကူရဲ့အဲ့ဒါပြဒီတူကားတွေကိုလက်ခံဖို့အချင်းချင်းပြည်ပြည်လို့ကျွန်တော်ပြောလို့မရဘူးကျွန်တော်လက်ခံပြီးတဲ့နောက်အစိုးရကဆက်လက်ပါပြီးလုပ်မလဲဆိုတာကိုပဲသိမြင်ကြတာကျွန်တော်က
ဥလထုံးဆိုလိုတာကအစိုးရကဖွင့်ထားတဲ့ဒီဒုက္ခတွေစက်ကန်နှစ်ခုကအစင်သစ်မဖြစ်သေးဘူးဆိုတာဘယ်အားတွေအစင်သစ်မဖြစ်သေးတာလဲ
ကျွန်တော်ပြောချင်တာကဒီစက်ကန်ကူရဲ့တင်းတင်းစက်ကန်ကူရဲ့ဒီလိုမျိုးနဲ့ဒီလိုကတည်းကလက်ခံဖို့အစဉ်အပြေပြည်လို့ကျွန်တော်ပြောလို့မရဘူးကျွန်တော်ကလက်ခံပြီးရင်အစိုးရကဆက်လက်ပါလို့လုပ်မလဲဆိုတာကိုပဲသိနေကြတာဒီလိုကျွန်တော်ကို1980ရှိဦးနေဝင်လက်ခံမှလည်းဒုက္ခတွေတွင်လည်းလက်ခံခဲ့ရပဲ1980ခုစစ်တော့ဦးတန်းရွှေလက်ထက်မှလည်းဒုက္ခတွေတွင်လည်းလက်ခံခဲ့ရပဲဒီရင်ဒီလိုတွေကိုသိစင်လို့လောင်းဖိပြီးတော့မှဟိုအရင်ဟိုနေ့ကြေးကနေစဉ်းဒီလိုလုပ်မလဲပေါ့ဒီရနေနဲ့လက်ခံပြီးရေဒီလူတွေရဲ့ဆုံးရှုံးခံရတဲ့နိုင်ငံသားဆွေးတွေကိုတိတိကျကျနဲ့မမှန်ဆန်ဆန်ပြေးမလားကျွန်တော်ပြီးဖို့လိုတယ်အဲ့ဒါတွေရှင်းရှင်းလေးလေးမကြည့်ရသေးဘူးတော့ကျွန်တော်လူတွေသင်လာဖို့မရှိဘူးလို့ပဲပြောရှင်တယ်ကျွန်တော်က
ဟုတ်ကဲ့ဥလာထုံပြောတဲ့သဘောကတော့လက်ရှိအစိုးရကလုပ်မဲ့နိုင်ငံသားစီစီရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အယုံကြည်မရှိတဲ့သဘောလား
ဟုတ်အဲ့ဒါအယုံကြည်မရှိဘူးဒီအခုလုပ်နေတဲ့နိုင်ငံသားစီစီရေးဆိုတာဥပမာပြောလို့ရှိရင်အခုနောက်တော့ကင်ဆော့ဝေလို့ပြောသွားတဲ့ဟာသူကလူဟင်းကြဆူရဲနာမည်ကိုလုံးဝလက်မခံဘူး။ဒါပေမဲ့ဦးနေဝင်းတို့လက်ခံတဲ့အခါအေးတွန်းကတော့သူတို့ကလူဟင်းကြနာမည်နဲ့သူတို့လက်ခံပြေးတယ်။ဒါပေမဲ့တော့ပြည်သူဝေလို့ကြတော့ဦးနေဝင်းပြည်စီကတော့ကိုယ့်ရဲ့ရှိစင်းနဲ့နိုင်ငံတော်ဥပဒေကကြတော့သူတို့ကဦးလိုက်ပြေးလိုက်ကိုလက်ခံတယ်။ဦးနေဝင်းကလူဟင်းကြဆူရဲနာမည်လက်ခံတဲ့အခါကိုသူတို့ကြတော့အခုစမှသူတို့လက်မခံဘူးလို့ပြောတယ်
။ကိုအစ္စလမ်ကဘင်္ဂလားဒေ့ရှ်ရိုဂျာဒုက္ခတဲ့စခန်းကဒုက္ခတဲ့တူလို့သိရပါတယ်ခင်ဗျာအဲ့တော့အခုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝင်ကြီးညီမနိုင်ငံလာတယ်ပြန်ကြဖို့အစီအစဉ်တွေစခန်းတွေစစ်တယ်အစီအစဉ်တွေလုပ်နေပါပြီခင်ဗျာအဲ့တော့ဒုက္ခတဲ့တွေရဲ့ပဂတိအခြေအနေသွားပြန်ပြီးတော့ဘာမှပြန်လာဖို့အခြေအနေကစစ်စစ်ဖြစ်နေကြပြီလားဟုတ
်ဒုက္ခတွေကကျွန်တော်ဝင်ရဒုက္ခတွေကအခုအခြေမခံသေးဘူးလို့ဆင်ရမှာပါဒါကြောင့်လို့ဆင်မမအစီအစဉ်ကကျွန်တော်ရဲ့အခွင့်အရေးကိုတောင်းဆိုစားတဲ့အခွင့်အရေးကိုဒီနေ့အချိန်ကြီးဖုန်းဖုန်းလေးအမကန်ချနဲ့ပြန်ရခဲ့တာမရှိပါဘူး။ဒီရက်ပြန်ဖို့ ဟုတ်ဆိုရင်ကျွန်တော်အသေးစားလုံးဆွေးရအမှတ်တင်ရစီတော့ကျွန်တော်နဲ့အဆင်ရှိကြရမယ်လူတွေကရှာမှာကျွန်တော်ငွေတာအခွင့်အရေးရခင်ရရှိတာနဲ့ငွေတာအခွင့်အရေးကိုပြန်ရရှိဆုံးပြည်ရမယ်ကျွန်တော်ရဲ့မူလဘက်ကသိရမှာကျွန်တော်ပြန်လည်ငွေတိုင်းနဲ့ကျွန်တော်ရဲ့ဥစ္စာပြည်စီပန်ချန်မှုကိုအားလုံးပြန်လည်ရရှိဆုံးပြည်ရမယ်ဒါမှသာကျွန်တော်ရပြန်လည်အဆင်ပြီးတဲ့ဆိုလို့ရမှာပါ
โอเคกุสลันเจซูบากุกุสลันတို့ပြောနေတဲ့ကြက်ရဆိုရှင်ဟိုဘက်ဒုက္ခတဲ့စခန်းကဲမှာရှိတဲ့ဒုက္ခတွေတွေရောကြာဒုက္ခတွေတွေကိုနိုင်ကပြန်လာဖို့အခြေအနေကဂုအခြေအနေတွေမှာဖြစ်နိုင်သေးတဲ့သဘောပေါ့เนาะကျွန်တော်နောက်ထပ်နောက်တစ်ခုဖိတ်ခေါ်ချင်ပါတယ်မောင်တော်ကကုဇော်ပါကုဇော်တို့တို့ဆွေမျိုးများတို့ရပါတယ်ဒီမှာဒုက္ခတွေတွေပြန်လာဖို့ပြန်မလာဖို့ဆိုတာဒီမှာအဲ့ဒီစီနာအဲ့မှာ ဒီကဘာကလို့လည်းမကအလောင်းနိုင်ငံတွေငါဖီးရအနေနဲ့ပြင်းနေပြီဆိုရင်ဒါကအလိုင်းဝေးပါမှာပါကုန်ဟုတ်ကဲ့ပါခင်ဗျကုသိုလ်ကျေးဇူးပါခင်ဗျကျွန်တော်ဒေါခင်ဆော့ဝေပြန်ပြီးအလှည့်ပေးကြပါတယ်ခုနကဆွေးနွေးသွားတဲ့အထက်မှာဥလာထွန်ဆွေးနွေးသွားပါရှိပါတယ်ကုသိုလ်ဆွေးနွေးပါတယ်ပြောတော့ထောင်ကူ83နှစ်ဥပဒေနဲ့ဆိုရင်မဖြစ်နိုင်ဘူးနောက်တစ်ခုလုံခြုံရေးရမဖြစ်နိုင်ဘ
ံစံသူတို့ကတော်တော်များများသူတို့ကိုဒီလိုပြန်လာမယ်ဆိုရင်တကယ်ကိုသူတို့နိုင်ငံသားဖြစ်ခွင့်ပေးရမယ်ဒါပြီးမြန်မာနိုင်ငံအတွင်းမှာလည်းလက်လက်ဆော့ဆော့လာဆွန်ပေးရမယ်ပေါ့ဗောအဲ့တော့နောက်ပြီးတော့သူတို့ရူဟင်ဂျာဆိုတဲ့နာမည်ကိုလည်းတောင်းတယ်နောက်တစ်ခါရူဟင်ဂျာနာမည်နဲ့ဒီလိုတိုင်းရင်းသားဖြစ်ကိုလည်းပေးရမယ်ဆိုတော့အဖြစ်နိုင်တဲ့တောင်းဆိုချက်တွေကိုတောင်းနေပါတယ်အဲ့ဒါကိုမြန်မာနိုင်ငံအစိုးရအနေနဲ့လည်းလိုက်ရောလိုက်လို့ရှိရင်ဒီဘက်မှာလည်းပြဿနာတယ်အများကြီးခင်နိုင်ပါလေအဲ့တော့သူတို့တိုက်ရုံမှုနဲ့မရှိသေးပဲသူတို့ဒါကြောင့်မို့လဲသူတို့ဒီဖက်တက်ကိုမလာကျင်တာလည်းဖြစ်ပါတယ်နောက်တစ်ခုကုနာကပြောတော့ပါတယ်ဒီရူဟင်ဂျာဆိုတဲ့နာမည်ကိုဥမျိုးဝင်ရသိခဲ့တယ်ကျွန်တော်တို့သိရတဲ့နောက်ဆိုရင်ရူဟင်ဂျာဆိုတာဥမှုလက်ထက်ကဥမှုမေးဆွေစေယုံတဲ့အခါသူမေးရအောင်လို့ရူဟင်ဂျာဆိုတဲ့နာမည်တစ်ခုကိုပေးပြီးတော့သူမေးဆွေစေယုံခဲ့တာပဲဖြစ်ပါတယ်နော်အဲ့ဒီမှာရူဟင်ဂျာဆိုတဲ့နာမည်တစ်ခုဖြစ်လာပါတယ်နောက်တစ်ခါဥမျိုးဝင်ရတဲ့1982ဥပဒေကိုရေးဆွဲခဲ့တာတော်တော်ပြန်ပါတယ်သူကကြိုပြီးသိနေတယ်လို့ပါပဲဒီမြန်မာနိုင်ငံအတွင်းမှာဒီပင်ဂလီတွေဟာလောင်တဲ့ချိန်မှာကျွန်တော်တို့ရသေးတာဝူတီတာစစ်တွေမောင်တော်တို့ကိုသိမ့်ပိုက်နိုင်တဲ့အခြေအနေတွေဖြစ်လာနိုင်တယ်။ဒါကြောင့်သူတို့ကိုနိုင်ငံသားပေါ့နော်။ဒီနိုင်ငံသားဖြစ်အောင်နိုင်ငံသားဥပဒေတစ်ခုကိုတော့သူတို့ရေးဆွဲမှဖြစ်တော့မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျမတို့ကတော့ဒီဥနေဝင်ရေးဆွဲခဲ့တဲ့တခါပေါ့ကချစ်စနေဥပဒေဟာအမှန်မှဥပဒေအောင်းနေဥပဒေဖြစ်ပါတယ်။
ဟုတ်ကဲ့ဗျာ
။အဲ့တော့ဒီနိုင်ငံမှာတကယ်ကိုဟိုဝေးပေါ်တဲ့လူတွေကတကယ်နိုင်ငံသားဖြစ်ရပါမယ်။အဲ့ဒါကြောင့်ကျမတို့ကတော့ဒီတခါပေါ့ကချစ်စနေဥပဒေရနိုင်ငံသားအရာစစ်စစ်ပို့လိုပါတယ်။ဒီနိုင်ငံသားဖြစ်လာပြီဆိုရင်တော့မြန်မာနိုင်ငံလုံးမှာလည်းသွန်လာခွင့်ရတယ်ပြေဖို့လိုပါတယ်
။ကမန်တိုင်းသားတူတေးပါဒီယာဦးတင်ွေမိကြပါတယ်ခုနကဒီရွန်ဂျာဒုက္ခတဲ့တူပြောသလိုပဲကော်ဖီအန်နန်ကော်မရှင်က88ချက်မှာအချက်တော်များကိုလုတ်ပြီးဆိုတာမဟုတ်ဘူးလို့သူကပြန်ပြောနေတယ်ဦးတင်ွေဘာများတုတ်ပြန်လို့ပါလဲ
အဲဒါအကြံပြုချက်တွေကိုအကောင့်ထဲပေါ်တဲ့အလုပ်ဝင်ဆွေးနွေးပွဲမှာအဲဒါအကမျိုးဒေါက်တာဝင်းညာအေဂူရန်ရှင်းပြထားတာပါအဆင်ပြေတာလက်ရှိအဲဒီအခုအကောင့်ထဲမပေါ်သေးဘူးလို့ပြောတဲ့လူတွေကတော့ဒီနေရာကိုရောက်ပြီးပြီလားအဲနောက်တစ်ချက်ကဒီဘောမှာဒီဘောတော့ဒီလိုပဲနေကြပါတယ်။နောက်တစ်ချက်ကဒီခိုင်ပိုင်ဒေသမှာတင်းရင်အေးချမ်းဖို့ဟိုအတွက်ဆိုရင်တော့မျိုးနှစ်ဖက်အဲဒါကျွန်တော်တို့အပြန်အလှန်နားလည်မှုတွေနဲ့အဲဒါကျွန်တော်တို့ဟိုရှေ့ကို positive thinking တွေနဲ့ဒီမိုကရေစီအပြောင်းအလဲတစ်ခုကိုတည်ဆောက်နေတဲ့ကာလမှာဒီလိုပဲကျွန်တော်တို့
ကျွန်တော်တို့ငွေကျေးဇူးပါကျွန်တော်တို့ဒိုင်ရက်ဒီလိုက်စီစဉ်ချိန်ဆစ်သွားလို့ပါအခုကျွန်တော်ဆွေးနွေးကြတဲ့အထဲမှာခုနကတစ်ဖက်ကဒေသခံတိုင်းသားကြီးဈာထဲမှာစုဝင်ကျေးဇူးရှိလို့ပဲတစ်ဖက်ကလွန်ကြဒုက္ခတွေဈာထဲမှာလည်းပြန်လာဖို့မှာသူတို့မှခက်ခဲပြီးသူတို့ရဲ့လူလာချက်တွေအများကြီးရှိနေတွေ့ရပါတယ်ခင်ဗျဒိုင်ရက်ဒီလိုက်စီစဉ်လို့တော့ကျွန်တော်ဒီမှာပဲကျန်တော့ဝင်ပြီးပါခင်ဗျစီစဉ်ကြပါခင
်ဗျ VOA American တံမြန်မာပိုင်းကပေါ်ဖူးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တန်လွှင့်နေပါတယ်ခင်ဗ
ျအမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်လွတ်လပ်ပြီးလမ်းဖွင့်ထားတဲ့အင်ဒိုပစိဖိတ်ဒေသဆိုင်ရာမဟာဗျူဟာအပေါ်အမေရိကန်အနေနဲ့အခိုင်အမာရှိပြီးဒီမဟာဗျူဟာမှာအာဆီယံဟာအခေအားကြပါတယ်စီးပွားရေးအရှည်မြင့်ဒေသတစ်ခုဖြစ်တဲ့အာဆီယံဟာအင်ဒိုပစိဖိတ်ဒေသရဲ့ဗဟိုချက်မှာရှိပြီးဒေသတွင်းနဲ့ကမ္ဘာလုံးဆိုင်ရာအရေးကိစ္စတွေကိုဖြေရှင်းတာမှာအဓိကမဟာမိတ်အဖွဲ့တစ်ဖွဲ့ဖြစ်ပါတယ် အာဆီယံဘူပြုအစည်းအဝေးတွေဟာအရေးကြီးတဲ့နိုင်ငံရေးနဲ့လုံခြုံရေးကိစ္စရပ်တွေကိုဖြေရှင်းဖို့အရေးပါတဲ့နေရာတစ်ခုဖြစ်ပါတယ်။ကမ္ဘာမှာအရေးပါတဲ့ဒီဒေသအပေါ်ထရမ့်အစိုးရရဲ့ခိုင်မာတဲ့ရည်တည်ချက်ကို50ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးအပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကထပ်လောင်းအတည်ပြုပြောဆိုပါတယ်။လုံခြုံရေးကိစ္စဟာအစည်းအဝေးတွေမှာဆွေးနွေးကြတဲ့အဓိကကိစ္စတစ်ခုဖြစ်တယ်လို့ဝန်ကြီးကပြောပါတယ်။ဒီဆွေးနွေးမှုတွေမှာမြောက်ကိုရီးယားနဲ့သူတို့ရဲ့လက်နက်စီမံကိန်းတွေအကြောင်းကအများစုပါ။ဝန်ကြီးပွန်ပေယိုကဥက္ကဋ္ဌကင်သဘောတူထားတဲ့အတိုင်းအစုံသက်အဆင့်အပြည့်အဝအတည်ပြုနိုင်တဲ့နျူကလ িয়ার ကင်းရှင်းသော DBRK ဖြစ်လာရေးတန်တမာရေးနဲ့စီးပွားရေးဖိအားတွေဆက်ပေးသွားဖို့အရေးကြီးတယ်ဆိုတာကျွန်တော်အလေးထားထောက်ပြပါတယ်လို့ပြောပါတယ်။ဒါဟာအမေရိကန်လုံခြုံရေးရှိမှန်းချက်တစ်ခုလည်းမဟုတ်ဘူးဆိုတာသတိရတင်ပါတယ်။နျူကလ িয়ার ကင်းနဲ့မြောက်ကိုရီးယားဖြစ်လာရေးဟာသူတို့ကိုယ်တိုင်ရဲ့လုံခြုံရေးအတွက်ဘယ်လောက်အရေးကြီးတယ်ဆိုတာအာဆီယံကကျွန်တော်တို့လက်တွဲပေါ်တွင်နဲ့မဟာမိတ်တွေအတွက်ရှင်းပါတယ်။တန်ခတ်ရည်ရည်မှုအားလုံးကိုအတိအကျလှုပ်ဆောင်ဖို့သူတို့ကိုကျွန်တော်ပန်ကြားပါတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်ဖို့ရုရှားကခွင့်ပြုထားတာနဲ့မြောက်ကိုရီးယားအဲ့အလုပ်သမားတွေကိုအလုပ်လုပ်ကိုင်ခွင့်လက်မှတ်အစ်စ်တွေထုတ်ပေးနေတဲ့အပေါ်ဒီလို့ရမျိုးဟာလူမျိုးရေးကောင်စီဆုံးဖြတ်ချက် 2305 ကိုချိုးဖောက်ရကြတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်
။ This is a serious issue and something that we will discuss with Moscow.We expect the Russians and all countries to abide by the UN Security Council resolutions. ဒါလည်းလည်းကိစ္စတစ်ခု
ဖြစ်ပြီးရုရှားနဲ့ကျွန်တော်တို့ဆွေးနွေးရမယ့်ကိစ္စပါ။လူမျိုးရေးကောင်စီဆုံးဖြတ်ချက်တွေကိုရုရှားနဲ့နိုင်ငံအားလုံးကလိုက်နာပြီးတန်ခတ်ရေးယူမှုတွေကိုအကောင့်ထည့်ဖော်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်။လုံးဝနျူကလ িয়ার ကင်းရှင်းတဲ့မြောက်ကိုရီးယားဖြစ်လာရေးဆိုတဲ့ရည်မှန်းချက်ကနေလွဲကျော်စေတဲ့ဘယ်လိုချိုးဖောက်မှုမျိုးကိုမဆိုအမေရိကန်အနေနဲ့အင်မတန်အလေးနက်ထားမှဖြစ်ပါတယ
်။ Indo-Pacific ဒေသအခြေအောင်းလူမျိုးရေးအားကောင်းဖို့လူသားစာနာမှုအကူအညီနဲ့ငင်းချမ်းရေးထိန်းသိမ်းမှုစွမ်းရည်တွေတိုးတက်ဖို့နဲ့နိုင်ငံဖြတ်ကျော်ချင်းချောက်မှုတွေကိုတံပြန်တဲ့အစီအစဉ်တွေပိုကောင်းဖို့ရာဒေတာတစ်ခုလုံးမှာလူညိုရင်းဆိုင်ရာပူပေါင်းဆောင်ရွက်မှုကိုအားဖြည့်ဖို့အတွက်ရန်ပုံငွေအသစ်ဒေါ်လာတန်း300နီးပါးကိုအမေရိကန်ကသုံးစွဲမယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ဒီလုပ်ငန်းတွေနဲ့လူညိုရေးပိုင်းအဓိကအရေးပါတဲ့တခြားကိစ္စရပ်တွေမှာတိုးတက်မှုရဖို့ဟာလွတ်လပ်ပြီးလမ်းပွင့်တဲ့အင်ဒိုပစိဖိတ်ဒေတာတစ်ခုဖြစ်လာရေးအထူးအရေးပါပါတယ်ဒီကြိုးပမ်းမှုရဲ့ဘိုးချက်မှာအာဆီယံဆက်ရှိသွားပါမယ်။လွတ်လပ်တဲ့အင်ဒိုပစိဖိတ်ဒေသဆိုတာကန့်သတ်မှုတစ်စုံတစ်ရာမရှိဘဲနိုင်ငံသားတိုင်းသူတို့ရဲ့အခြေခံအခွင့်အရေးတွေကိုအသုံးပြုနိုင်တဲ့ဒေသဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင်
။ပြသနာကုနာဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်လားဖြစ်ပြီးတော့ VO ရဲ့အပေါ်ဟုတ်ဘူးဆိုတာကိုအတိပေးလိုပါတယ်ခင်ဗျာပြည်ရေးမြန်မာပိုင်းကဗုဒ္ဓဘာသာနဲ့ခင်စီစဉ်ကိုဆက်လက်ပြီးတော့တန်ဆွနေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ငံကကြီးညာပေးပါလိမ့်မယ်ပြည်ထောင်ငံမှာလမ်းသွားလမ်းလာတွေနဲ့စပင်းသမားတွေကိုအင်္ဂါနေ့ကကားနဲ့ဝင်တိုက်ခဲ့ပြီးနောက်ဆက်တွဲလွတ်တော်အဆောက်အုံအပြင်ဘက်ကအတားအဆီးတွေကိုပါဝင်တိုက်ခဲ့တယ်လို့တန်မြတ်ရှိခိုင်ရသူအမျိုးသားတဦးကိုလန်ဒန်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အဲဒီတိုက်ခတ်မှုကြောင့်လူ3ဦးဒဏ်ရာရသွားတယ်လို့ဆိုပါတယ်။အဲဒီတိုက်ခတ်ခဲ့တဲ့ကားထဲမှာတခြားသူတူတယောက်မှလိုက်ပါလာခြင်းမရှိသလိုတခြားလက်နက်တွေလည်းမတွေ့ရဘူးလို့အာဏာပိုင်တွေကပြောပါတယ်။တိုက်ခတ်သူဟာအသက်30နီးပါးရှိသူအမျိုးသားတဦးဖြစ်တယ်လို့ဆိုပါတယ်။အီတလီနိုင်ငံမြောက်ပိုင်းဂျီနိုဝါစက္ကံမြို့အဝေးပြေးလမ်းပေါ်ကမော်ရန်ဒီတရာဟာအင်္ဂါနေ့ကပြင်ထန်တဲ့မုန်တိုင်းတံကြောင့်ပြိုကျခဲ့တဲ့အတွက်အပြည့်စည်ဒီအောက်ပြင်းမိနေတဲ့သူတွေကိုကယ်တင်ဖို့အီတလီကယ်ဆယ်ရေးတပ်ဖွဲ့တွေကညာလုံးမောက်ရှာဖွေနေကြပါတယ်။ဒီတရားပြိုကျမှုကြောင့်သေဆုံးသူ35ယောက်ထိရှိနိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။အမေရိကန်ဒေါ်လာနဲ့လဲလှယ်တဲ့မြန်မာကျပ်ငွေတန်ဖိုးတည်တည်သာသာကျဆင်းနေတဲ့အချိန်မှာပဲဗဟိုဘဏ်ကနိုင်စင်နိုင်ငံခြားငွေလဲလုံးတတ်မှတ်ပေးနေတဲ့အစဉ်အလာကိုမနေ့အင်္ဂါနေ့ကရုပ်သိမ်းလိုက်ပါတယ်။နိုင်ငံခြားငွေလဲလှယ်တဲ့နေရာမှာဗဟိုဘဏ်ကတတ်မှတ်ပေးထားတဲ့နေ့စဉ်နှုန်းတဲ့3.800ခန်းနှုန်းနဲ့ကျော်ပြီးဒါမှမဟုတ်နှိမ့်ချပြီးမလဲရဆိုတဲ့ကန့်သတ်ချက်ကိုရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဒီကိစ္စကိုဗဟိုဘဏ်ကကြောင်းဝင်ဆောင်ရွက်ပေးဖို့လိုအပ်နေကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုနေကြချိန်မှာဗဟိုဘဏ်ကငွေလဲလုံးတတ်မှတ်ပေးနိုင်မှုကိုအခုလိုရုပ်သိမ်းလိုက်တဲ့လို့ရဟာစီးပွားရေးပညာရှင်တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကြောင့်အားသင့်စရာဖြစ်သွားစေခဲ့ပါတယ်။ဒီကနေ့ဩဂုတ်လ15ရက်နေ့ဟာအိန္ဒိယနိုင်ငံရဲ့82ကျင်းမြောက်လွတ်လပ်ရေးနေ့ဖြစ်ပြီးအိန္ဒိယအစိုးရကလွတ်လပ်ရေးနေ့မတိုင်ခင်ကတည်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေနဲ့ထိစပ်နေတဲ့နယ်နိမိတ်တစ်လျှောက်လုံခြုံရေးကိုတိုးမြှင့်ချထားကြောင်းအိန္ဒိယလာရတဲ့သတင်းတွေမှာဖော်ပြထားပါတယ်။အိန္ဒိယမြန်မာနယ်စပ်တစ်လျှောက်အာတန်ရိုင်ဖယ်တပ်တွေကိုချထားပြီးဖြစ်ပြီးဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်မှာတော့ BSF လို့ခေါ်တဲ့နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကိုချထားပါတယ်။ ada kata di nasionya negara kita terancam juga kosong wilayah negara China kita cipale kubunya pada season terlalu muka kunyang wayang cipale tamai saya engineer kita terusme cipale view ini mana pada mahu pada season ini kami masa nanti mana cawan yang ini konaiti lain nombi nasionya lese situ kami video terlalu pegi kita cipale view ini nasionya dua season ni aja cuma leh cina cawan lema
This program has come to you from the Voice of America, Washington.